ရှင်သာရီထို့ဖို့9မိနစ်ပဲလိုပါတော့တယ်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုတဏှာဤပို့ဖို့လောက်အချိန်ယူပြီးတော့နာယူခြင်းယောကြနှလုံးသွင်းမှတ်သားကြရအောင်ဒီကနေ့သာသနာတော်နှစ်2954ခု နှစ်ထောင်ဆနှစ်ခုဒီဇင်ဘာလ19ရက်နေ့ညချအခါကာလမှာစကိုင်းတိုင်းဒေသကြီးမုံရွာမြို့ပေါ်ဦးခမအတွင်၌ဆင်းရဲကျင်းပတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘေမှာဓမ္မဒါနအလှူရှင်များဖြစ်ကြတဲ့မုံရွာမြို့ဘိုးချုပ်လန်းအလေးရက်ဒေါ်ငိမ့်မော်ဒေါ်စစ်ရင်ဒေါ်ဝင်းဝင်းထွေး ပြည်သူမေတ္တာစတိုးမေတ္တာစုနှင့်မုံရွာမြို့မြိုင်းတစင်လန်းအောင်မင်္ဂလာရက်ဒေါ်လေးတင်ဒေါ်လေးရင်နှင့်သမီးမအေးတန်းကြည်မေတ္တာစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပေးသက်ပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုနာယူကြည်ညိုခွင့်ရကြတယ်။ ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုဟောကြားခွင့်ရပါတယ်။ဒီလိုတရားဟောတဲ့အခါမှာဓမ္မဒါနအလှူရှင်များဦးဇင်းတို့ဒီခမနေရာအလှူလှူကြရတဲ့ခမပိုင်ရှင်ဖြစ်ကြတဲ့တရားကြီးဒီကမာကြီးများဝေယဝစ္စပြုကြတဲ့တရားကြီးဒီကမာကြီးများအားလုံးကိုဦးဇင်းတို့ဝမ်းမြောက်ဝမ်းသာ မိမိတို့ရဲ့စိတ်ထဲမှာတို့ရဲ့ကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့ဒကာဓမ္မပေါင်းတို့တရားဓမ္မများနာယူကြည်ညိုကြရပေတယ်လို့ဝမ်းမြောက်ဝမ်းသာဖြစ်စေဖို့ဒါကိုလည်းဦးဇင်းတို့ပြောကြပါတယ်เนาะအဲ့တော့ဦးဇင်းတို့ဒီကနေ့ညတရားဓမ္မပေါင်းတို့ဘောင်းတို့ကိုဗာတရားဟောမှလဲဆိုလို့ရှိရင်မေဇိမနိကေမူလပဏာတပါဠိတော်မှာလာရှိတဲ့အနုမာနသုတ်တံတဲ့ အနုမာနဆိုတဲ့ပါဠိစကားကနှိုင်းရှင်မှန်းဆခြင်းလို့အဓိပ္ပာယ်ရတယ်ဒီအနုမာနသုတ်တံကိုဦးဇင်းတို့မြတ်စွာဘုရားဟောခဲ့တာမဟုတ်ဘူးရှင်မဟာမောက္ကလံကိုရောမြတ်ကြီးဟောတာဦးဇင်းတို့ဧကတဝကနှစ်ပါးဖြစ်တော်မူတဲ့ရှင်သာရိပုတ္တရာနဲ့ရှင်မဟာမောက္ကလံမထေရမြတ်ကြီးနှစ်ပါး အရှင်သာရိပုတ္တရာမထေရမြတ်ကြီးဟောတဲ့တရားတွေကိုတော့အများကြီးတွေ့ရတယ်။အရှင်မဟာမောက္ကလံကိုရောမြတ်ကြီးဟောတဲ့တရားကသိပ်ပြီးတော့များများစားစားကြီးမရှိဘူး။အဲ့ဒါလို့ရှားပါးတဲ့တရားဒေသနာတွေကတပုတ်ပေါ့ရှင်မဟာမောက္ကလံကိုရောမြတ်ကြီးဟောခဲ့တာနော်။အနုမာနသုတ်တံနဲ့ရှင်မဟာမောက္ကလံကိုရောမြတ်ကြီးကယဟန်တော်တွေကိုဟောခဲ့တာ။အဲ့ဒါဦးဇင်းတို့ဒီအနုမာနသုတ်ကိုဖွင့်ဆိုတဲ့အထက္ကထာမှာ ဘလောက်ထိအနုမာနသုတ်တံကိုဂုံပြုထားတယ်လဲဆိုလို့ရှိရင်ယဟန်တော်တွေရဲ့လောကမှာကျင့်သုံးရမယ့်သိက္ခာပုဒ်တွေကိုဦးဇင်းတို့ပါတိမောက်လို့ခေါ်တယ်နော်အဲ့ဒါဒီအနုမာနသုတ်တံဟာဖြင့်ယဟန်တော်တွေအတွက်ဘိက္ခုပါတိမောက်လို့တောင်းပြောလို့ရပါမယ်တဲ့ပြောလို့ရမယ်တဲ့နော်အဲ့ဒါသူဘလောက်ထိတိုက်တွန်းထားလဲဆိုလို့ရှိရင် ရဟန်းတော်တွေဟာဒီအနုမာနသုတ်တံကိုတရက်မှာ၃ချိန်လောက်တော့စဉ်းစားဆင်ခြင်ပေးတဲ့နေတဲ့၃ချိန်မတတ်နိုင်ဘူးဆိုလို့ရှိရင်နှစ်ချိန်တော့စဉ်းစားပါတဲ့နှစ်ချိန်မှမတတ်နိုင်ဘူးဆိုရင်တစ်ချိန်ကတော့မဖြစ်မနေစဉ်းစားပါတရက်မှာတစ်ချိန်မှမစဉ်းစားဘူးဆိုရင်တော့မသင့်ဘူးလို့အဲ့ဒါလို့တောင်းပြောထားတယ်ဒီအနုမာနသုတ်တံကိုလေအဲ့ဒါ ရှင်မောက္ကလံကိုရောမြတ်ကြီးကဒီအနုမာနသုတ်တံကိုဦးဇင်းတို့အပိုင်း၃ပိုင်းပိုင်းပြီးတော့ဟောထားတာ။ဟောပေးသက်ပေါင်းသူတော်ကောင်းတို့နည်းနည်းလေးညီးငွေ့မှာတော့စိုးတယ်။တရားကဇလန်းဇက်ွက်တွေနဲ့ဒီလိုလာတာမဟုတ်ဘူး။နော်။ဦးဇင်းတို့သာသနာတော်မှာမြတ်စွာဘုရားရဲ့အဆုံးအမတွေကိုအနှစ်ချုပ်လိုက်ရင်တပ္ပပါပတ္တအကာရဏံမကောင်းမှုမှန်သမျှမပြုလုပ်ဖို့ကုသလသုပ္ပတံပရာ ကောင်းမှုမှန်သမျှပြည့်စုံစေဖို့တသိတပရိယောတပနာမိမိရဲ့စိတ်ကိုဖြူစင်တန့်ရှင်းစေဖို့ဒီအချက်၃ချက်ပဲမို့လားအေးခုဒီအနုမာနသုတ်တံကတပ္ပပါပတာအကာရဏမကောင်းမှုတွေမဖြစ်အောင်ဇောင်းပေးပြီးတော့ဟောထားတဲ့သုတ်တံဟုတ်ရလားမိမိကိုယ်ကိုပို့ပြီးတော့တန့်ရှင်းအောင်ဖြူစင်အောင်ကြိုးစားခိုင်းတဲ့သုတ်တံနော်ဒါကြောင့်ကိုယ့်ကိုယ်ကိုတန့်ရှင်းဖြူစင်ဖို့ကြိုးစားကြင်ကြတဲ့ပုဂ္ဂိုလ်တွေအတွက်တော့အင်မတန်တန်ဖိုးရှိတဲ့အဆုံးအမဒေသနာတရားလိုက်နာစေရာနီလန်ကောင်းတစ်ခုလို့ဘေးသာပေါင်းသူတော်ကောင်းတို့ကြွတင်ပြီးတော့တန်ဖိုးထားပြီးတော့နာယူကြရမယ်เนาะဒီသုတ်တံမှာမထေရမြတ်ကြီးကအပိုင်း၃ပိုင်းပိုင်းပြီးတော့ဟောတယ်ပထမပိုင်းမှာဘာဟောလဲဆိုတော့အပြောအဆိုခက်ကြောင်းတရား16ပါးဆိုပြီးတော့ဟောတယ်အပြောအဆိုခက်ကြောင်းတရားလေဟာအဲ့ဒီလူကပြောရတာမလွယ်ဘူးအပြောခက်အဆိုခက်ပြောရတယ်เนาะခုဒီမှာအပြောဆိုခက်ကြောင်းတရား16ပါးတဲ့နောက်တရားရဲ့ဒုတိယပိုင်းမှာအဲ့ဒီအပြောအဆိုခက်ကြောင်းတရားတွေသူများတန်တမာရှိရင်ငါမနှစ်သက်နိုင်ဘူးမမျက်နှိုးနိုင်ဘူးအဲ့ဒါလိုပဲတကယ်လို့အဲ့ဒီအပြောဆိုခက်ကြောင်းတရားတွေငါတန်တမာရှိနေမယ်ဆိုရင်လဲတပါးသောသူတွေနှစ်သက်မျက်နှိုးနိုင်မှာမဟုတ်ဘူးလို့စဉ်းစားပြီးတော့အဲ့ဒီအပြောဆိုခက်ကြောင်းတရားတွေကိုစူးစမ်းပြီးတော့ပယ်ရမယ်တဲ့အဲ့ဒါတရားရဲ့ဒုတိယပိုင်းပေါ့နော်တရားရဲ့တတိယပိုင်းမှာတော့ဘာပြောထားလဲဆိုတော့မိမိကိုယ်ကိုမိမိစဉ်းစားပါအဲ့ဒီအပြောဆိုခက်ချောင်းတရားတွေငါတန်တမှာရှိနေသလားရှိမနေဘူးလားဆိုတာကိုအမြဲတမ်းစစ်ဆေးရမေးတဲ့အဲ့ဒါလို့မိမိကိုယ်ကိုစစ်ဆေးပြီးတော့တကယ်လို့များအပြောဆိုခက်ချောင်းတရားတွေမိမိတန်တမှာရှိနေတယ်ဆိုလို့ရှိရင်အဲ့ဒါကိုပယ်ရှားနိုင်အောင်ကြိုးစားရမယ်ရှိမနေဘူးဆိုရင်တော့ငါဘဝအရတော်တယ်လို့ဝမ်းမြောက်ဝမ်းသာစိတ်နဲ့ကုသိုလ်ကောင်းမှုတွေမှာကြိုးစားပြီးတော့နေရမယ်။ဥပမာလှခြင်းပခြင်းနဲ့အရွယ်လူလင်မျိုးလုံမပြူများမှန်ကြည့်ကြပြီဆိုတော့မှန်ထဲမှာမိမိရဲ့မျက်နှာရိပ်ပေါ်မှာတကယ်လို့အညစ်အကြေးတွေအစွန်းအထင်းတွေမတင့်တယ်တာတွေမတတ်ရတာတွေရှိနေတာကိုမြင်မယ်ဆိုရင်ဘာလို့ဖြစ်မှာတော့ဖယ်ရှားဖြစ်မှာပဲ။ဟုတ်ရဲ့လား။အေးတကယ်လို့မျက်နှာရိပ်ပေါ်မှာဘာအညစ်အကြေးမှမရှိဘူးဘာမှဖယ်ရှားစရာမရှိဘူးဖြူစင်ပြီးတော့ဝင့်ပနေတဲ့ကိုယ့်ရဲ့မျက်နှာရိပ်ကိုမြင်နေဆိုရင်တော့ကျင့်တဲ့နှစ်သက်မှုနဲ့နေမှာပေါ့ဟုတ်လားအဲ့ဒါလို့တရားရဲ့တတိယပိုင်းမှာမှန်ကြည့်တဲ့ဥပမာကိုပေးပြီးတော့ကိုယ်တန်တမှာအဲ့ဒီမကောင်းတဲ့စိတ်ဓာတ်တွေရှိနေသလားဆိုတာကိုစစ်ဆေးရမယ်ရှိနေတယ်ဆိုရင်ပေရှားသုတ်တင်ပြရမယ်မရှိဘူးဆိုရင်တော့ဝမ်းမြောက်ဝမ်းသာစိတ်နဲ့ကုသိုလ်ကောင်းမှုတွေကိုကြိုးစားရမယ်လို့တရားရဲ့တတိယပိုင်းမှာအဲ့ဒါလို့ဟောတာဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ကဒီမှန်ကြည့်တယ်ဆိုတဲ့ဥပမာလေးကိုသဘောကျလို့ပဂရိယုတ်ရည်တန်ရှင်းတက်ရလှပဖို့ထက်မိမိတန်ရှင်းတက်ရလှပဖို့ကပုံပြီးတော့အရေးကြီးတယ်ဆိုတာကိုလည်းပဲသဘောပေါက်စေခြင်းလို့ဒီအနုမာနသုတ်တံကိုမှန်ကြည့်လိုက်ပါအောင်လို့တရားကောင်းစဉ်ပေးပြီးတော့ဟောပါတယ်ဟုတ်လားမှန်ကြည့်လိုက်ပါအောင်နဲ့မှန်ကတော့နေတိုင်းကြည့်နေတာပဲเนาะအေးပဂရိမှန်ကိုကြည့်တာတဲ့ဒီတရားတရားဥသောမှန်ကိုထောင်ကြည့်ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်မှာဘလို့အညစ်အကြေးတွေရှိနေတယ်လဲဆိုတာကိုသိအောင်ကြိုးစားရမယ်ရှိနေတယ်ဆိုရင်ပယ်ရှားနိုင်အောင်ကြိုးစားရမယ်ဟုတ်ရဲ့လားအေးဒါကြောင့်အနုမာနသုတ်တံနဲ့ဟုတ်လားဒီတရားတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်လို့ရှိခိုးပူဇော်ကြအောင်စို့အလုံးလည်းအုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိဇောတာဝိဟတမောဟဓမ္မာသာနရမရလောကကရဝန္တိသူကတံဂတိဝိမုတ်တံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အေးမြသောစိတ်နှလုံးလေးရှိတော်မူပါ၏ထသောပညာပိဇောတာဝိဟတမောဟဓမ္မ อรหัตตมะติหุโตอะยังอะลิมเพียงวิสาติหุโตไม่มองหูเผยขวาโรมุวิทาโตตานะระมะระอโลกะกะโรลุนะเปมะตัตตวะอนันตะรุอิจาวทีตันตุอะลิกะรุปิยะตะสุริโตเสยะตะเคนเลผิดโตมุวาวิทาโตกะติวิโมตันติวะมะโนตันติระยะเน เบตตะตะริสันลายะอะศีงาตันตะกะติโรมะลีทุทะเพียงกินลุตโตมุวิทะโตทุกะตันตัตตะวะรุหาอะจูมะจังหุ่มมันโตสะกาคังโกตะเมชุโรมุวาวิทะโตโพระติสสาลียะเตยามะโกละปอตินะปะระมะเกตุเปตตาเทเนติเมเบตตะพะยะศีโกโรเมจิโก เมยันเตยอุปโกเตยานาปโกขอสุปิญญะปรมัมมะมุยุญนันเนพะพิจจะบาโดพะยะตะบิโดดุติโหนิวนามากายะเวสีมโนชีวิตตองลีดวานะปะนามะภิญตุกวายุโจละสงโมกาชิโคอุญญุปาอิเมสวาพะยา อนุมานะทุฏฐานเนี่ยสัตติ์ปิรณายุจิญโญชะยะอ๋อရှင်มามอกกลันกุรอเมจีตุตุมาระกีระမြုပ်เบตกาละတော်อุ๊ยရဲ့အတွင်းမှာယဟန်တော်ဘုံများစွာခြံရံပြီးတော့တရင်သုံးတော်မူစဉ်ကာလယဟန်တော်တွေကိုပဲဥတည်ပြီးတော့ဒီသုဒ္ဓံကိုဟောကြားတော်မူခဲ့တယ်ယဟန်တော်တွေကိုဟောတာဆိုတော့ငါရှင်တို့ငါရှင်တို့လို့ခေါ်ပြီးတော့ဟောတာပေါ့ เนาะအဲ့ဒီမှာတရားရဲ့ပထမပိုင်းအနေနဲ့စောစောကပိသဘောင်သူတော်ကောင်းတို့ကိုအကျဉ်းချုပ်ဦးဇင်းတို့ပြောခဲ့ပြီเนาะအဆုံးအမခက်ကြောင်းတရားအပြောအဆိုခက်ကြောင်းတရားဆက်၆ပါးတရားရဲ့ပထမပိုင်းငါရှင်တို့တဲ့ဟောဒီသာသနာတော်မြတ်ကြီးမှာယဟန်တစ်ပါးဟာယဟန်တော်တရှင်မြတ်တွေကိုဘာပြောလဲဆိုတော့ရှင်ဘုရားတို့တပည့်တော်ကိုတနာတော်အဖြစ်တပည့်တော်ကိုဆုံးမပါဖရာ တပည့်တော်ရဲ့အကျိုးကိုလူလားသောအဖြစ်တပည့်တော်ရဲ့အကျိုးရှိရာရှိကြောင်းနေလန်ကောင်းတွေကိုညွှန်ကြားပါဖေရတပည့်တော်ကိုပြောဆိုဆုံးမကြပါဖေရလို့နှုတ်ကတော့ပြောပါတယ်တဲ့ဒါပေမဲ့လို့သူ့ရဲ့စိတ်ဓာတ်ကတော့အပြောခက်အဆူခက်တဲ့အပြောဆူခက်ကြောင်းတရားဆက်၆ပါးရှိနေမယ်ဆိုလို့ရှိရင်အဲ့ဒီယဟန်တော်ကိုဘယ်ယဟန်ကမှဆုံးမမှာမဟုတ်ဘူးတဲ့အဲ့ဒီယဟန်ကိုဘယ်ယဟန်ကမှလည်း မြတ်နိုးမှာမဟုတ်ဘူးတန်ဖိုးထားမှာမဟုတ်ဘူးတဲ့အပြောဆိုခက်ကြောင်းတရားပဲနပါတဲ့၆ပါးအဲ့ဒါကိုစိတ်ရှိလက်ရှိမှတ်သားရမယ်နော်ဒီကမာကြီးများအေးနံပါတ်၁အပြောဆိုခက်ကြောင်းတရားကဘာလဲဆိုတော့ပါပိတ်စောဟောတိပါပိကာနအိဋ္ဌာနံဝတံကတောတဲ့အလိုဆိုးရှိတယ်အလိုဆိုးရဲ့အလိုကိုလည်းလိုက်နေတယ်ဆိုရင်အဲ့ဒါအပြောဆိုခက်ကြောင်းတရားနံပါတ်၁ပဲတဲ့ အလိုဆိုးရှိတယ်တဲ့အလိုဆိုးဆိုတာကချိုးွားတဲ့အလိုဆန္ဒပေါ့ပါပိဋ္ဌပါပအိဋ္ဌအိဋ္ဌဆိုတာအလိုရှေ့ကပါပဆိုတာမကောင်းတာပေါ့နော်မကောင်းတဲ့အလိုဆန္ဒတွေရှိနေတာဒါရိုက်ကတော့ဘာပြောလဲဆိုတော့မိမိမှာသီလတမာတိပညာမရှိဘဲနဲ့ကိုယ့်ကိုယ်သီလတမာတိပညာရှိတယ်လို့သူများရဲ့အထင်ကိုလိုချင်တာ မကောင်းမင်းနဲ့ကောင်းတယ်လို့ထင်စေချင်တာအဲ့ဒါပါလေပါပိဋ္ဌအဲ့ဒီအထင်ရှိနေပြီအဲ့ဒီအလိုဆိုးရဲ့အလိုကိုလိုက်ပြီဆိုရင်မဟုတ်တာတွေလုပ်ရတော့မယ်မဟုတ်တာတွေပြောရတော့မယ်မဟုတ်တာတွေတွေးရတော့မယ်အဲ့ဒါလိုအလိုဆိုးရှိခြင်းအလိုဆိုးရဲ့အလိုကိုလိုက်ခြင်းသည်အဲ့ဒါအပြောဆိုခက်ကြောင်းတရားနံပါတ်၁ပဲတဲ့နော် အဲ့ဒီတရားရှိနေရင်ဘဇက်ကတပည့်တော်ကိုဆုံးမပါလို့ဘယ်လိုပင်ပြောစေကံမူတဘာသောသူတွေကကိုယ့်ကိုပြောဆိုဆုံးမမှုလဲပြုမှာမဟုတ်ဘူးမြတ်နိုးမှုတန်ဖိုးထားမှုလေးစားမှုလဲရှိမှာမဟုတ်ဘူးတဲ့ဟုတ်လားနောက်နံပါတ်၂အပြောဆိုခက်ကြောင်းတရားကဘာလဲဆိုတော့အတုကံတကောဟောတိပရဝံပိတဲ့ကိုကိုကိုမြင့်တင်တယ်သူတစ်ပါးကိုကြတော့နှိမ့်ချတယ်ကိုကိုကိုတော့အမြဲတမ်းမြင့်တင်ပြီးတော့ပြောတယ် ကိုကိုကိုတော့အမြဲတမ်းမြင့်တင်ပြီးတော့တွေးတယ်ကိုကိုကိုတော့အမြဲတမ်းကိုကအမြင့်ကပဲနေတယ် သူများကိုကြတော့အမြဲတမ်းနှိမ့်ချပြီးတော့ပြောတယ်နှိမ့်ချပြီးတော့တွေးတယ်အဲ့ဒါလိုအတုကံတကပရဝံပနဆိုတဲ့မိမိကိုယ်ကိုမြင့်တင်ခြင်းသူတစ်ပါးကိုနှိမ့်ချခြင်းဆိုတဲ့တရားတွေလည်းပဲအပြောအဆိုခက်ကြောင်တရားပါပဲတဲ့ဦးဇင်းကဒီတရားကိုတော်တော်သဘောကျတယ်ဗျဘာလို့ဆိုတော့ဒကာမတို့ဦးဇင်းတို့ပုထုရှင်အကျမ်းသားတွေမှာလေဒီတရားစိုးတွေကအနည်းနဲ့အများရှိနေတာပဲနော်လောလောဆယ်မရှိအောင်တောင်မှရှိခွင့်ကြုံလာရင်ရှိမှာဟုတ်လားတော်တော်တန်တန်သဘောထားကြည့်တယ်တော်တော်တန်တန်စိတ်ဓာတ်ကောင်းတယ်ဆိုတော့တချို့တရားတွေပါပါရရတော့ရှိမှာပေါ့နော်ထူကြီးမရှိတောင်မှဟုတ်လားအေးအခုဒီမှာပြောလာပြီနော်ပို့ပြီးတော့စိတ်ဝင်စားစရာကောင်းလာမယ်ရှေ့တိုးလာလို့ရှိရင်စစ်စစ်ပေါ့ပေါ့ပြောတတ်ပုံများတတ္တဝါတွေရဲ့စိတ်ဓာတ်ကိုလေဟုတ်လားအေးမိမိကိုကြတော့မြင့်တယ်သူတစ်ပါးကိုကြတော့နှိမ့်ချတဲ့စိတ်ဓာတ်ရှိရင်အဲ့ဒါအပြောဆိုခက်ကြောင်တရားပါတဲ့နှစ်ပါးရှိပြီနော်နောက်ပြီးတော့နံပါတ်3ကနေပြီးတော့3 4 5 6 4ပါးဇက်တိုက်အဲ့ဒါကဘာပြောတော့ဆိုတော့အမျက်နဲ့ပတ်သက်တဲ့အပြောဆိုခက်ကြောင်တရားကိုပြောတယ်အမျက်ထွက်တယ်ဒကာဓမ္မတို့ဦးရှင်တို့ပုထုရှင်တွေမှာစိတ်ထဲမှာမကြည်မနှက်မှုနဲ့တွေးပြီးတော့ညက်တဲ့မြက်တဲ့နဲ့မကြည်မလဲခံစားနေရတဲ့ခံစားချက်တွေမရှိဘူးလားရှိတယ်အဲ့ဒါဘာလဲအမျက်ပေါ့တစုံတယောက်ကိုဖြစ်စေတစုံတစ်ခုသောအခြေအနေနဲ့ပတ်သက်လို့ဖြစ်စေစိတ်ထဲမှာအစာမကြေတဲ့သဘောဟုတ်လားအမျက်အဲ့ဒီအမျက်နဲ့ပတ်သက်ပြီးတော့အပြောဆိုခက်ကြောင်တရား၄ပါးစတိုက်ပြောတယ်ကောဒနောဟောတိကောဒာဘိဗုဒ္ဓောတဲ့အမြဲတမ်းအမျက်ထွက်နေတယ်အမျက်တွေကပဲသူ့ကိုလွှမ်းမိုးထားတယ်သူ့ရဲ့ဘဝအချိန်တော်တော်များများကမကြေနပ်မှုအမျက်နဲ့ပဲကုန်သွားတယ်အမြဲတမ်းစိတ်တူတရားပဲတွေးနေတယ်စိတ်ပဲတိုးနေတယ်တစ်ခနဲ့ရှိရင်စိတ်တူနေတယ်။နည်းနည်းလေးစိတ်ပြည့်စရာအကြောင်းအရာကသူ့ကိုကြီးကြီးကျယ်ကျယ်စိတ်တူအောင်လုပ်နိုင်တယ်။အဲ့ဒါလောက်အမျက်ထွက်တဲ့နေရာမှာလိမ္မာကျွမ်းကျင်နေပေါ့။ဟုတ်လား။အေးအဲ့ဒါလို့အမျက်ထွက်တဲ့အမျက်တွေကပဲသူ့ကိုလွှမ်းမိုးနေမယ်ဆိုရင်အဲ့ဒါလည်းအပြောဆိုခက်ကြောင်တရားပါတဲ့။ဟုတ်လား။နောက်ပြီးတော့ကောဒနောဟောတိကောဒဟေတုဥပနာဟိတဲ့။အမျက်ထွက်တယ်အဲ့ဒီအမျက်ထွက်ခြင်းတည်းဟူသောအကြောင်းအကျောင်းရံညိုးဖွဲ့တယ်တဲ့ငါကတော့အခွင့်ကြုံလာရင်တော့ပြန်ပြော့ပြစ်လိုက်မှာပဲအခွင့်ကြုံလာရင်တော့ပြန်လှုပ်လိုက်မှာပဲအဲ့ဒါလို့ပြန်တုံ့ပြန်ဖို့အရန်သက်အနေအထားအနေနဲ့အမြဲတမ်းစိတ်ထဲမှာတေးမှတ်ပြီးတော့ရံညိုးဖွဲ့ထားတာပုထုဇဉ်ဒီမှာရှိတယ်နော်အေးအမျက်ထွက်တဲ့အမျက်ကြောင်းရံညိုးဖွဲ့တယ်နှစ်ပါးရှိပြီနော်နောက်ပြီးတော့ကောဒနောဟောတိကောဒဟေတုအဘိသင်္ကီတဲ့အမျက်ထွက်တယ်အဲ့ဒီအမျက်ကြောင့်အစွဲကြီးတယ်တဲ့မကျင်တဲ့ချက်ကိုမထားခဲ့နိုင်ဘူးအမြဲတမ်းသိမ့်ထားတာအမြဲတမ်းစွဲထားတာတချို့ဆိုရင်လွန်ခဲ့တဲ့ဆယ်စုနှစ်ကျော်ကျော်ကအကြောင်းအရာတွေကိုမမေ့နိုင်သေးဘူးငယ်ငယ်တုန်းကကိုယ်ကိုထိထိခိုက်ခိုက်နိမ့်နာနာတကားတစ်ခေါက်လောက်ပြောရတယ်ဆိုရင်အဲ့ဒါကိုတွေးမိတိုင်းအမှတ်ရတယ်ဘာလို့ထားတာတော့စွဲထားတာအစွဲကြီးတာနော်မစွဲတဲ့အရာကိုစွဲထားတာအကုသိုလ်ဖြစ်เสียရအကြောင်းကိုမိမပြစ်ဖဲနဲ့စွဲထားတာမသိမ့်တဲ့အရာကိုသိမ့်ထားတာဟုတ်ရဲ့လားအေးအဲ့ဒါလိုမျိုးအမျက်ထွက်တယ်အမျက်ကြောင့်အစွဲကြီးတယ်တချို့များဆိုရင်နောက်ဘဝထိတောင်အစွဲတွေကိုပါသွားတာတဲ့ကြားဘူးပါတယ်ဒကာကြီးမိုင်းများတမင်မွေးရင်ကြားစားရင်ဇက်လန်းတွေကြားဘူးတယ်မဟုတ်လားအဲ့ဒါပါတော့အမျက်ကိုနောက်ဘဝထိယူသွားတာနော်အေးဘဝတန်တရားတစ်ချောင်းလုံးယူသွားတာအမျက်သိပ်ကြီးရင်အဲ့ဒါမျိုးတောင်ဖြစ်တတ်တယ်ဟုတ်လားအေးနောက်ပြီးတော့နံပါတ်၄ကကောဒနောဟောတိကောဒသမန္နာဝါစံနိစ္စာရိတာတဲ့အမျက်ထွက်တယ်အမျက်ထွက်လို့ကိုပဲအမျက်နဲ့နီးစပ်တဲ့ဇာတ်ကားကိုတွတ်တွတ်ပြောနေတယ်မကျေနပ်ချက်တွေကိုအောင့်အီးမနေနိုင်တော့လူတွေတိုင်းပြောနေလားဟုတ်လားအမျက်နဲ့နီးစပ်တဲ့ဇာတ်ကားကိုပြောနေလားပြောလဲပြောဘူးကြတယ်မဟုတ်လားဒါဦးဇင်းတို့လည်းပဲမကျေနပ်တဲ့အချိန်မှာမကျေနပ်တဲ့အလျောက်တော့ပြောမိတာပဲလေဟုတ်လားအေးအဲ့ဒါလို့အမျက်ထွက်တယ်အမျက်ကြောင့်အမျက်နဲ့နီးစပ်တဲ့ဇာတ်ကားတွေကိုပြောနေတယ်သိတယ်နော်နားထောင်ရတဲ့လူတွေကဟုတ်လားအေးဒီလူမကျေနပ်လို့ပြောနေပြီဟုတ်လားအဲ့ဒါလို့အမျက်နဲ့နီးစပ်တဲ့ဇာတ်ကားတွေကိုပဲအမြဲတမ်းပြောနေပဲဆိုရင်လည်းပဲအဲ့ဒါအပြောအဆိုခက်ကြောင်တရားပါပဲတဲ့အမျက်နဲ့ပတ်သက်ပြီးတော့ဘယ်နှပါလဲ၄ပါးအမျက်ထွက်တယ်အမျက်ကပဲသူ့ကိုလွှမ်းမိုးထားတယ်အမျက်ထွက်တယ်အမျက်ကြောင့်ရံညိုးဖွဲ့တယ်အမျက်ထွက်တယ်အမျက်ကြောင့်အစွဲကြီးတယ် အမျက်ထွက်တဲ့အဲ့ဒီအမျက်နဲ့နှီးဆက်တဲ့စကားကိုပဲပြောနေတယ်ဒါဆိုရင်အပြောခက်အဆိုခက်ပါပဲတဲ့ဟုတ်လား6ပါးရှိပြီနော်စောစောက2ပါးနဲ့ပေါင်းလိုက်ရင်ဟောနောက်လာပြီစောရကနဲ့ပတ်သက်ပြီးတော့5ပါးစောရကဆိုတာကပေတတုလူလောကမှာလည်း၃နှုံးမှာလည်းဒီစကလုံးလေးမင်းငါကိုစောရကမတက်နဲ့တော့ပြောတယ်မဟုတ်လားစောရကဆိုတာကလေကိုယ့်ရဲ့လစ်ဟာချက်ကိုယ့်ရဲ့ပြောညံ့ချက်ကိုယ့်ရဲ့အပြစ်အနာစာကိုတစုံတစ်ယောက်ကထောက်ပြီးတော့အဲ့ဒါဘာကြောင့်လုပ်တာလဲအဲ့ဒါဘာကြောင့်ပြောတာလဲဒါဘာသဘောလဲလို့တယောက်ယောက်ကလာပြီးတော့ကိုယ့်ကိုစောရကတက်တာစောရကသူများကိုလည်းတက်ဖူးတယ်နော်ကိုယ့်ကိုလည်းသူများစောရကတက်တာကိုကြုံဘူးတယ်မဟုတ်လားကြုံဘူးတာပေါ့အထူးသဖြင့်ဘယ်သူတွေကစောရကတက်မှာလဲအချင်းချင်းလည်းတက်မယ်အခက်မသိရင်လက်အောင်ငယ်သားကလည်းတက်မယ်နော်မိဘတွေဆိုရင်အသားသမီးတွေကစောရကတက်မှာပေါ့ဟုတ်လားဆရာတွေဆိုရင်တပည့်တွေကစောရကတက်မှာပေါ့ဟုတ်လားလူကြီးတွေဆိုရင်လက်အောင်ငယ်သားတွေကစောရကတက်မှာပေါ့အဲ့ဒါဘာအဓိပ္ပာယ်နဲ့လုပ်တာလဲအဲ့ဒါကဘာကြောင့်လုပ်တာလဲဘာလို့အဲ့လိုပြောတာလဲဒါကဘာအဓိပ္ပာယ်လဲလူဆိုတာတယောက်တည်းနေလို့ဖြစ်တာမဟုတ်အ ਨੇ စုံမိသားစုဆိုတာနဲ့တော့နေကြရတယ်အတိုင်းတိုင်းဝိုင်းနဲ့ဆွေးနဲ့မျိုးနဲ့တချို့အလုတ်လုတ်တယ်ဆိုရင်အလုတ်မှလည်းကိုယ်နဲ့နှိစက်ရလူတွေမရှိဘူးလားရှိတယ်အဲ့ဒါလို့အပေါင်းနဲ့အသင်းနဲ့အဖွဲ့အစည်းနဲ့နေကြရတဲ့လူတွေမှာတယောက်နဲ့တယောက်စောရကတက်တယ်ဆိုတဲ့ကိစ္စကဘယ်လိုမှမကင်းနိုင်ဘူးဘာလို့ဆိုဘယ်သူမှ6ပြည့်ကင်းတလဲစင်မဟုတ်လို့ပဲကိုယ်လည်း6ပြည့်ကင်းတလဲစင်မဟုတ်ဘူးသူလည်း6ပြည့်ကင်းတလဲစင်မဟုတ်ဘူးအဲ့ဒါလို့အပြစ်ကင်းတဲ့လူမဟုတ်လေတော့ကိုယ့်ရဲ့အပြစ်တွေမဟုတ်တာတွေကိုမြင်လေတိုင်းတစ်ဖက်လူကထောက်ပြပြီးတော့ပြောဆိုလာတာတွေရှိမှာပဲအဲ့ဒါဘယ်လိုမှမကင်းနိုင်ဘူးကိုယ်လည်းသူများကိုမပြောပေဘူးလားပြောမှာပေါ့အာနာလို့တဲ့တဲ့မပြောရင်ကိုယ်ရတော့ပြောမှာပဲလေသူမသိအောင်စောရကတက်နေတာဟုတ်လားအေးအဲ့ဒီစောရကတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ငါးမျိုးတောင်ပြောထားတယ်ဗျာအပြောဆိုခက်ကြောင်တရားလူလောကကြီးမှာအဖြစ်များတယ်ဆိုရည်ညွှန်းလေသလားလို့ဦးစင်ကစဉ်းစားမိတယ်ဟုတ်လားအေးအပြောဆိုခက်ကြောင်တရားတွေလာမယ်နော်စောရကနဲ့ပတ်သက်ပြီးတော့ဘိက္ခုစောရဏောစောရကေနစောရကံပဋိဖရတိစောရကတက်လာတဲ့ပုဂ္ဂိုလ်ကိုစန့်ကျင်တယ်တဲ့ကိုယ့်ကိုတစုံတစ်ယောက်ကစောရကတက်လာတယ်အဲ့ဒါကိုပြေလေရပြေလေကြောင်းမဟုတ်ရင်လည်းမဟုတ်တဲ့အကြောင်းမှားရင်လည်းမှားတဲ့အကြောင်းဝင်ခန္ဓာတွေမလာဘူးဟုတ်လားပြန်လဲဖြည့်ရှင်းတာတွေမလာဘူးမေတ္တာတရားနဲ့သဘောထားကြီးကြီးနဲ့အဲ့လိုပြန်ပြီးတော့မဆက်ဆံဘူးစောရကတက်တဲ့ပုဂ္ဂိုလ်ကမလုပ်တာတော့ဆန့်ကျင်နေတဲ့အဲ့ဒါလို့စောရကတက်တဲ့ပုဂ္ဂိုလ်ကိုဆန့်ကျင်ခြင်းတည်းလည်းပဲအပြောဆိုခက်ကြောင်တရားပဲတဲ့ဟုတ်လားစောရကတက်တဲ့ပုဂ္ဂိုလ်ကိုဆန့်ကျင်တယ်အဲ့နောက်ပြီးတော့စောရဏောစောရကေနစောရကံအပတာရီတိကိုယ်ကိုစောရကတက်လာတဲ့ပုဂ္ဂိုလ်ကိုကျင်းမောင်းပစ်တယ်လေ။နော်။သူတဖြင့်အသက်ကြီးတဲ့လူတွေငယ်ရွယ်တဲ့လူကစောရကတက်လာပြီဆိုရင်မင်းဘာနားလဲလို့လေ။ဟုတ်လား။ဘာလုပ်တာတော့မှန်မဲပစ်လိုက်တာကျင်းမောင်းပစ်လိုက်တာ။အဲ့ဒါကောင်းသလား။မကောင်းဘူး။လူချင်းချင်းတန်ဖိုးထားပြီးတော့ကလေးပဲမလို့လူငယ်ပဲမလို့သူ့ကိုလေးစားပြီးတော့တန်ဖိုးထားပြီးတော့ရှင်းပြရမှာပေါ့။ဟုတ်ရဲ့လား။အဲ့တချို့မိဘတွေဆိုရင်သားသမီးတွေကစောရကတက်လာရင်နေငါမွေးမှလူဖြစ်တာငါ့ကိုပန်ပြောပြောနဲ့ဟုတ်လား။အဲ့ဒါလိုမျိုးဘာလို့ပြစ်တာတော့ကျိန်မောင်းပြစ်တာအဲ့တော့အဲ့ဒီကလေးရဲ့စိတ်ထဲမှာဘာဖြစ်သွားမှာတော့အလကားအသုံးမချဘူးလို့ဗဇက်ကတော့မပြောဘူးဟုတ်လားစိတ်ထဲကတော့ရှိမှာပေါ့ဘယ်ကိုကိုတန်ဖိုးထားနိုင်မလဲလေးစားနိုင်မလဲတကယ်တမ်းကကိုတန်ဖိုးကိုကိုချလိုက်တာအဲ့ဒီလူရဲ့စိတ်ထဲမှာမကျေနပ်မှုအထုံးအဖွဲတစ်ခုတော့တေချာပေါက်ဖြစ်သွားမှာပဲအဲ့တော့ကိုကမှားရင်လည်းမှားတယ်လို့ဝန်ခံနိုင်ရမယ်အကျိုးသိအကြောင်းသိအ ਨੇ စုံတော့ပြောပြနိုင်ရမယ်အဲ့ဒါကိုကျိန်မောင်းမပြစ်သင့်ဘူးကိုယ်ကိုစောရကတက်လာတဲ့ပုဂ္ဂိုလ်ကိုကျင်းမောင်းပစ်တယ်ဆိုရင်အဲ့ဒါပါလေအပြောအဆိုခက်ကြောင်တရားလေးရှိတယ်နော်အေးနောက်ပြီးတော့စောရဏောစောရကိနစောရကံပစ္ဆာရောပိတိကိုယ်ကိုစောရကတက်လာတဲ့ပုဂ္ဂိုလ်ကိုအဲ့ဒီအပြစ်တွေကိုသူ့ပေါ်ပြန်တင်ပြလိုက်တယ်တဲ့ဟုတ်လားမင်းငါကဘယ်လောက်ကောင်းလို့တုံးပေါ့ဟုတ်လားကိုယ်ကိုအပြစ်ပြောလာတယ်ဆိုရင်မင်းငါကဘယ်လောက်ဟုတ်နေလို့တုံးအဲ့ဒါလိုမျိုးကို့အပြစ်ကိုဝန်မခံမဲနဲ့ကို့အပြစ်ကိုပြင်လဲအောင်မရှင်းမဲနဲ့ကို့ကိုစောရကတက်တဲ့ပုဂ္ဂိုလ်ကိုပဲပြန်ပြီးတော့အပြစ်တွေပြန်ပြောတာပုထုဇဉ်ဆိုတာတော့ရှိတာပေါ့လေကို့ကိုအပြစ်ပြောရင်ကိုကလည်းပြန်ပြီးတော့အပြစ်ပြောဖို့အနေအထားမှာအရင်သင်းရှိပြီးသားပဲဟုတ်ရဲ့လားအဲ့ဒါလိုအပြစ်ပြောနေကြမယ်ဆိုရင်ဆုံးနိုင်မှာမလားမဆုံးနိုင်ဘူးသူ့ကိုပြန်ပြီးတော့အပြစ်မပြောသင့်ဘူး तू ပြောတဲ့ဟာ तू ပြောတဲ့စောရကတက်တဲ့ကိစ္စကတဘာဝကြသလားတဘာဝမကြဘူးလားသူပြောတဲ့အပြစ်တွေကငါ့မှာရှိနေသလားလို့သာတကယ်တမ်းကတော့စီသစ်သင့်တယ်ဟုတ်လားသဘောထားကြီးတဲ့လူဆက်ဆံရေးကောင်းခြင်းတဲ့လူစိတ်သဘောထားဖြူစင်တဲ့လူဆိုရင်အဲ့လိုနီးနေတာနဲ့တစ်ဖက်လူကိုတုံ့ပြန်တဲ့တယ် ဟုတ်လားငါ့ကိုစောရကတရားကောင်းလားဆိုပြီးတော့အပြစ်တွေသူ့ကိုပြန်ပြောမယ်ဆိုရင်ကိုသည်အပြောဆိုခက်ကြောင်းတရားနဲ့ပြည့်စုံတဲ့လူဖြစ်သွားလိမ့်မယ်ဟုတ်ရဲ့လားအေးနောက်ပြီးတော့စောရနောစောရကိနာစောရကံစောရကတက်လာတဲ့ပုဂ္ဂိုလ်ကိုဘာလုပ်လဲဆိုတော့စကားတွေကိုလွှဲပစ်တယ်တဲ့ဟုတ်လားပြီးတော့စကားတစ်ပါးဖြင့်စကားတစ်ပါးကိုဖုံးပစ်တယ်တဲ့စာရက်ကတော့တိတိကျကျပြောတာနော်ရှင်မမောက္ကလံဟောတာပါဟုတ်လားပြီးတော့ဘာလုပ်လဲဆိုတော့ကောပင်စဒောတင်စအပစ်စင်စပါတုကရောတိတဲ့ကိုယ့်ရဲ့မကျင်တတ်ချက်တွေကိုယ့်ရဲ့စိတ်တုံမှုတွေကိုယ့်ရဲ့မနှစ်သက်မှုတွေကိုအဲ့ဒီလူရှေ့မှာပဲထင်ရှားပြရတယ်တဲ့ကိုယ့်ကိုစောရက်ကတက်လာတယ်ဆိုရင်အမူအရာနဲ့လည်းပြမှာပေါ့ဟုတ်လားခတ်တီတီလုပ်ပြီးတော့ဟိုဘက်လှဲ့သွားတာတော့အနည်းဆုံးလှုပ်ချင်လှုပ်မှာပေါ့ဟုတ်လားအဲ့ဒါပါတော့ကိုယ့်ရဲ့မကျင်တတ်ချက်ကိုမလုပ်တာတော့ထင်ရှားပြရတာအဲ့ဒါလောက်နဲ့မကျင်တတ်ဘူးဆိုရင်ဝစီကံနဲ့ကိုယ့်ရဲ့မကျင်တတ်ချက်ကိုပြောမှာပဲဟုတ်လားဒီလောက်မှမကျင်တတ်ဘူးဆိုရင်ငယ်ရွယ်တဲ့လူဆိုရင်ရိုက်တာနှက်တာတို့ပုတ်တာခတ်တာတို့တောင်လှုပ်ချင်လှုပ်မယ်ဟုတ်လားအဲ့ဒါလိုမျိုးမကျင်တတ်ချက်ကိုထင်ရှားပြရင်လည်းပဲအဲ့ဒါအပြောဆိုခက်ကြောင်တရားပဲတဲ့စောရကနဲ့ပတ်သက်ပြီးတော့၄ပါးရှိသွားပြီနော်အေးနောက်ဆုံးတစ်ပါးကစောရနောစောရကိနစောရကံအပဒါနိနတံပါယတိတဲ့စောရကတက်လာတဲ့ပုဂ္ဂိုလ်ကိုကိုယ့်ရဲ့ဖြစ်ကြောင်းကုန်စင်အထုပ်ပတ္တိကိုယ့်အကြောင်းကိုပြည်လေအောင်ဖြေရှင်းမပြနိုင်ဘူးတဲ့တစုံတယောက်ကကိုယ့်ကိုစောရကတက်လာတယ်ခင်ဗျအဲ့ဒါဘာလို့လုပ်တာတော့ဘာကိစ္စနဲ့ခင်ဗျအဲ့လိုပြောတာတော့အဲ့ဒီအချိန်မှာကိုယ်ကသဘာဝကြကြပြန်ရှင်းမပြနိုင်ဘူးရှင်းမပြနိုင်ဘူးဆိုတော့ကိုယ်မဟုတ်လို့ပေါ့ဟင်တခါကြီးဒီမိုင်းမြအဲလူငယ်တွေတရားနာရတာပြင်းလားမသိဘူးဟင်အေးစိတ်ဝင်စားတယ်ကတော့ကောင်းတယ်လို့ထင်တယ်နော်ဦးစင်းကဟုတ်လားအေးဒါဘဝမှာအစဉ်ပြေပြေနေတတ်အောင်ဒါမြတ်စွာဘုရားကသင်နေတာဟုတ်ရလားအေးအဲ့တော့စောရကတက်တဲ့ပုဂ္ဂိုလ်ကိုကိုယ့်ရဲ့အကြောင်းအရာအထုပ်ပတ္တိဖြစ်ကြောင်းကုန်စင်ပြောမပြနိုင်ဘူးဆိုရင်ဒါကိုမဟုတ်တာပဲဟုတ်ရလားဟုတ်တယ်ဆိုရင်ဘာမှပြောမပြနိုင်စရာအကြောင်းမရှိဘူးအဲ့ဒါလို့ကိုယ့်ရဲ့အကြောင်းကိုပြည်လည်အောင်ရှင်းမပြနိုင်ခြင်းသည်လည်းပဲအပြောဆိုခက်ကြောင်းတရားပဲတဲ့ဘယ်နှပါးရှိပြီတော့၅ပါးစောတော်တုန်းက၆ပါးနဲ့ဆိုတော့၁၁ပါးရှိသွားပြီအေးနောက်လာမယ့်အပားတွေကြတော့နှစ်ပါးရွဲတွေကြီးလာမယ်နော်နှစ်ပါးရွဲတွေကြီးလာမယ်ပိသဘောင်သူတော်ကောင်းတို့ခွေလေးရိုက်ထားတာရှိတော့စိတ်ဝင်စားတယ်ဆိုရင်ပြန်နာလို့ရတယ်နော်အေးနောက်အပားနှစ်ပါးရွဲကြတော့ဘာပြောတုံဆိုတော့မက္ခီဟောတိပလာတိတဲ့မက္ခဆိုတာကသူတော်ဘာရဲ့ဂုံကြီးစုကိုဖြက်လို့ဖြက်စီလောက်တာပလာတဆိုတာကဂုံတုဂုံပြိုင်စိတ်ထားလားနော်မက္ခဆိုတာကသူတစ်ပါးရဲ့ဂုံကျေးဇူးကိုဖျက်လို့ဖျက်ဆီးလို့တာသူများကောင်းနေတာကိုအတိမတ်မပြုတ်နိုင်ဘူးသူများဂုံရှိနေတာကိုအလကားပါကွာဆိုင်ကိုလို့ခြုံမော်ရောက်တာသူများရဲ့ဂုံကိုပါလေအတိမတ်မပြုတ်နိုင်ဘူးသူတစ်ပါးရဲ့ကိုယ်ပေါ်မှာရှိတဲ့ကျေးဇူးတွေကိုလည်းအတိမတ်မပြုတ်နိုင်ဘူးဟုတ်လားအဲ့ဒါလို့သူများရဲ့ဂုံကျေးဇူးကိုဖျက်ဆီးတာကိုမက္ခလို့ခေါ်တယ်တဲ့အဲ့ဒါအပြောဆိုခက်ကြောင်းနော်ပြီးတော့ပလာတဆိုတာကဂုံတို့ဂုံပြိုင်စိတ်ထားတာနေရတကတန်းညှိတာပေါ့ပိသက်ရေမဖြစ်နိုင်ဘူးဘုံဆိုလူတွေဟာတယောက်နဲ့တယောက်ရနေတာတွေတူသလားပစ္စည်းဥစ္စာတယောက်နဲ့တယောက်ရကြတာချင်းတူလားပညာတရားရကြတာချင်းတူလားတူနော်ရုပ်ရည်ကအစဂုံပကသနအတိုင်းအဝိုင်းဘာမှတယောက်နဲ့တယောက်မတူဘူးဘာလို့မတူတာလဲအလုံးမတူလို့အရာမတူလားဟုတ်ရဲ့လားတယောက်နဲ့တယောက်လှုပ်တာခိုင်းတာပြောတာဆိုတာတွေးတာခေါ်တာကိုတူရလားမတူဘူးအလုတ်ကဘာလို့မတူတောင်းဆိုအတိမမတူတာကိုအတိမတူရင်အလုတ်မတူဘူးအလုတ်မတူရင်အရာမတူဘူးအဲ့ဒါလို့အရာမတူတဲ့လောကကြီးမှာငါသူနဲ့တူရမယ်ဆိုတဲ့စိတ်ထားခြင်းတည်မိုက်မဲခြင်းတစ်မျိုးပဲလို့ထင်တယ်စစ်မှန်တဲ့နည်းနဲ့ငါကြီးပွားရမယ်ချမ်းသာရမယ်ဒီစိတ်မျိုးကတော့ရှိရမယ်နော်သူများနဲ့လိုက်တူရင်လေဆိုတဲ့စိတ်ကိုကစစဉ်းစားစရာကောင်းတယ်တူတာမတူတာကအဓိကမဟုတ်ဘူးဟုတ်လားကိုယ့်ဟာကိုယ်ကောင်းအောင်လုပ်မယ်ဆိုရင်လုပ်ဖို့ပဲရှိတယ်ဟုတ်ရဲ့လားအဲ့ဒါလို့ကိုယ့်တဲ့ဂုံကြီးတဲ့လူတွေနဲ့လိုက်ပြီးတော့ကိုကဂုံတုဂုံပြိုင်စိတ်ထားခြင်းတည်လဲပဲအပြောအဆိုခက်ကြောင်တရားပါတဲ့အဲ့ဒီနှစ်ပါးကတတော်တပါးတည်းဟောတဲ့သဘောမျိုးပါပဲဟုတ်ရဲ့လားဒီနှစ်ပါးတတော်ပေါ့နောက်ပြီးတော့အိတုကီဟောတိမစ္စရီတဲ့ဒါကတော့ပေးသပေါင်းသူတော်ကောင်းတို့ကြားခုနာဝအင်မတန်များတဲ့စကားပါအိတ်တာမစ္စရိယအိတ်တာဆိုတာကမနာလိုတဲ့သဘောသူတစ်ပါးကြီးပွားချမ်းသာတာကိုမရှုစိတ်တဲ့သဘောသူတစ်ပါးကောင်းနေတယ်တောနေတယ်သိနေတယ်တက်နေတယ်အဲ့ဒီကိစ္စကိုကြားလဲမကြားခြင်းဘူးမြင်လဲမမြင်ခြင်းဘူးစိတ်ထဲမှာအဲ့ဒီကိစ္စကိုကြားတိုင်းမြင်တိုင်းအခါရခက်တဲ့ပူလောင်တယ် ဘုရုရှင်တွေမှာအဲ့ဒီခံစားချက်ရှိတယ်အဲ့ဒါဗာလဲအိတာဟုတ်လားမစ္စရိယဆိုတာကဗာလဲဝင်တိုတဲ့သဘောကိုဟာလို့သတ်မှတ်ထားတဲ့အရာနဲ့တပါးသောသူတွေကိုမဆက်ဆက်စေခြင်းဘူးနော်နောက်ပြီးတော့မစ္စရိယသဘောကလည်းတိတ်အံ့ဩစရာကောင်းတယ်ကိုရထားတဲ့ကောင်းတာမျိုးသူများမရစေခြင်းဘူးအတ္တကြီးလွန်းတဲ့သဘောလို့လားလို့လည်းဦးစင်စဉ်းစားမိတယ်ဘယ်လောက်ထိဝင်တိုလဲဆိုရင်ဒီသူတော်ကောင်းတရားတွေကိုဖော်ညွှန်းပြထားတဲ့ပရိယတ္တိစာပေဟိုတောင်မှကိုတက်တယ်လို့မတက်စေခြင်းဘူးဆိုတော့သူတော်ကောင်းတရားမှာတောင်ဝင်တိုတဲ့စိတ်ရှိတယ်တဲ့ကျန်တဲ့ကိစ္စတွေကိုဝင်တိုတယ်ဆိုတာတော့မပြောနဲ့နော်အရာရာကိုပဲကောင်းလိုက်ခြင်းတယ်သူများကောင်းသွားတာကိုမကောင်းစေခြင်းဘူးဟုတ်လားအေးအဲ့ဒါလောက်အောက်တန်းကြတဲ့စိတ်ပေါ့ပုထုဇဉ်တွေမှာအဲ့ဒီအိတ်တာမစ္စရိယတန်ရောဇဉ်ကရှိနေတဲ့ဒါဦးစင်းတို့လည်းရှိတာပဲအကြောင်းတိုက်ဆိုင်ရင်ပေါ်လာမှာပဲကိုမုန်းတဲ့လူကြီးပွားပြီဆိုရင်တော့မနာလိုတဲ့စိတ်တွေဖြစ်မှာပေါ့ဟုတ်ရဲ့လားကိုဟာလို့သတ်မှတ်ထားတဲ့အရာနဲ့ကိုမနှစ်သက်မမျက်နှိုးတဲ့ပုဂ္ဂိုလ်နဲ့ထိဆက်မယ်လို့ကြံရင်မစ္စရိယတွေဖြစ်မှာပေါ့ဟုတ်လားအဲ့ဒီအိတ်တာမစ္စရိယတွေလည်းပဲအပြောအဆိုခက်ကြောင်တရားပါတဲ့ဟုတ်လားအေးနောက်ပြီးတော့သထောဟောတိမာယာဝီသထောဆိုတာကစင်လဲကောက်ကျစ်တာမာယာဝီဆိုတဲ့မာယာကတော့လှက်ပတ်တာမာယာကတော့ကြားဘူးတယ်နော်မာယာများတယ်လှက်ပတ်တာနော်အဲ့ဒီမှာဦးဇင်းတို့တိတိကျကျပြောရရင်တော့ကောက်ကျစ်တယ်ဆိုတဲ့တထောဆိုတာကဘာပြောတာတော့ဆိုတော့ကိုယ်မှာရှိနေတဲ့အပြစ်တွေကိုဖုံးလွှမ်းတာလူကောင်းတယောက်လိုနေတာပေါ့နော်အပြစ်တွေကိုဖုံးလွှမ်းတာကောက်ကျစ်စင်းလေတာဆိုကြပါစို့မရှိတဲ့အရေးအသွေးတွေကိုရှိအောင်ပြောမယ်ဟုတ်လားအဲ့ဒါဆိုလို့ရှိရင်တော့မရှိတဲ့ဂုံကိုရှိအောင်သူများစိတ်ထဲမှာထင်စေခြင်းနဲ့စိတ်အဲ့ဒါလို့လောက်တာကတော့မာယာအပြစ်ကိုဖုံးတာကစင်လဲကောက်ကျစ်တာမရှိတဲ့ကုံကိုရှိတယ်လို့ထင်အောင်လောက်တာကလှည့်ပတ်တာမာယာဟုတ်လားအဲ့ဒါလို့စင်လဲခြင်းကောက်ကျစ်ခြင်းဆိုတဲ့တရားဟာလည်းပဲအပြောအဆိုခက်ကြောင်တရားပါပဲတဲ့နော်ပြီးတဲ့ဘယ်နှပါးရှိသွားပြီတော့14ပါးရှိသွားပြီနော်အဲ့နောက်ပြီးတော့ထတ်တော်ဟောတိအတိမာနီတဲ့ထဒ္ဒဆိုတာကခက်ထန်ကြံထန်တာမြင်လဲရရင်ထောင်မကျိုးဘူးပေါ့မျက်စီထဲမှာမြင်လဲရတာချောချောရှူရှူမမြင်လဲရဘူးသူ့ကိုမြင်ရတာအကုသို့ဖြစ်တယ်ပေါ့မြင်ရတဲ့ပုံကမှာပြောလိုက်တဲ့စကားသာကြံကြံထန်ထန်ပဲဟုတ်လားအဲ့ဒါလို့ခက်ထန်ကြံထန်တယ်ဆိုတဲ့ထဒ္ဒနောက်အတိမာနတဲ့အတိမာနမာနရဲ့ရှိကဗာလိထည့်ထားတော့အတိဆိုတာလေးထည့်ထားတယ်အတိဆိုတာအလွန်အကဲပေါ့မာနဆိုတာကအထင်ရောက်တာကိုယ်ကိုယ်ကိုအလွန်အထင်ရောက်နေတာရိုးရိုးပြောရရင်တော့ဘဝင်မြင့်တာစိတ်ကြီးဝင်တာဟုတ်ရဲ့လားအေးအဲ့ဒါလို့ခက်ထန်ကြံထန်ခြင်းထထကိုယ်ကိုယ်ကိုအလွန်အထင်ရောက်ခြင်းဆိုတဲ့မာနအတိမာနအဲ့ဒီတရားတွေလည်းပဲအပြောအဆိုခက်ကြောင်တရားပါပဲတဲ့ဟုတ်ရဲ့လားအေးနောက်ဆုံးတရားလေးလည်းစိတ်ဝင်စားစရာကောင်းတယ်နောက်ဆုံးတရားကဘာပြောလဲဆိုတော့တန်ဒိဋ္ဌိပရာမာတိဟောတိအာဒာနကာဟိဒုပ္ပတိနေတ္တခိတဲ့ကိုယ့်ရဲ့အယူအဆတစ်ခုကိုဆုပ်ကင်ထားတာတဘာဝကြကြမကြကြအဲ့ဒါတွေသိမစင်သာဘူးကိုကြိုက်တယ်ဆိုရင်ဆုပ်ထားတာစွန့်လွတ်ဖို့အင်မတန်ခဲယဉ်တယ်ဟုတ်လားဆွဲဆွဲလန်းလန်းနဲ့ဆုပ်ကင်ထားတာနော်အဲ့ဒါကိုဦးဇင်းတို့အရက်သုံးနဲ့ပြောမယ်ဆိုရင်တော့တယူတန်တစောက်ကန်းစိတ်ကိုပြောရမလားလို့ဦးဇင်းကစဉ်းစားကြည့်တယ်ဟုတ်လားကိုယ့်ရဲ့အယူအဆကိုဆွဲလန်းထားတာဘယ်သူပြောလို့မှမပြင်းနိုင်ဘူးလေနံဓာတ်ထက်နားတစ်ဖက်ဖောက်ဟုတ်လားပြောကြတဲ့ဝါဒတွေအများကြီးရှိရဲ့နော်အေးအဲ့ဒါပါလေအပြောအဆိုခက်ကြောင်တရားပဲတဲ့ဟုတ်လားအံ့ဩစရာကောင်းတယ်နော်ဒီအသေးစိတ်ပြောတာနော်လူတွေရဲ့စိတ်ကိုဟုတ်လားအေးဘယ်နှပါးရှိသွားပြီတော့16ပါးရှိသွားပြီဟုတ်လားအေးအဲ့ဒီအပြောအဆိုခက်ကြောင်တရား16ပါးရှိနေမယ်ဆိုရင်တဲ့အရှင်ဘုရားတို့တပည့်တော်ကိုဆုံးမကြပါဖေရအကျိုးလိုလားသောအဖြစ်တနာသောအဖြစ်တပည့်တော်အကျိုးရှိရာရှိချောင်းတရားတွေပြောပါဖေရလို့ပြောတော်လဲပဲဘယ်သူကမှသူ့ကိုဆုံးမမှာလည်းမဟုတ်ဘူးမျက်နှာမှုတံပိုးထားမှုလည်းရှိမှာမဟုတ်ဘူးတဲ့ဒါတရားရဲ့ပထမပိုင်းတရားဓမ္မတို့ဦးဇင်းတို့စဉ်းစားရမယ်နော်အပြောဆိုခက်ချောင်းတရားဆိုတာဦးဇင်းတို့ဝေဘူးစတော်ဘုရားကြီးအမိန့်ရှိတာရှိတယ်ဖျားရီအဆူဆူပွင့်သွားတယ်တဲ့အခုချိန်အထိဘာလို့မကြွကြသေးတာလဲတဲ့ဆိုတော့ကြီးကပြောတယ်လေအဲ့မှာဘာပြောလို့ဆိုတော့သောဝသတ္တဂုံနဲ့မပြည့်စုံလို့ပေါ့တဲ့သောဝသတ္တဂုံဆိုတာကပြောလွယ်ဆိုလွယ်နားထောင်လွယ်တဲ့စိတ်ဟုတ်လား သူတော်ကောင်းတွေပြောတဲ့စကားကိုနားထောင်လို့တဲ့စိတ်အဲ့ဒါနဲ့ဆန့်ကျင်ဘက်ကတော့ဒုပ္ပဇပေါ့နော်ဒုပ္ပဇဆိုတာဗာလေအပြောခက်အဆိုခက်ကိုသားသမီးတွေကိုတပည့်တွေဆုံးမရလာခက်တယ်ဆိုရင်ဟာပြောရဆိုရခက်လိုက်တာဒုပ္ပဇလေးတွေပါလို့ဦးဇင်းတို့သာသနာဝဟာရမှာတော့အဲ့လိုသုံးနှုန်းတာရှိတယ်ဒုပ္ပဇတဲ့ကိုကိုဒုပ္ပဇလို့အပြောခံရရင်အင်မတန်ခံမြင်းတယ်နားလေတာကိုဟုတ်လားဒုပ္ပဇဆိုတာဗာလေအပြောခက်အဆိုခက်တဲ့လူပေါ့ဟုတ်လားဒါကြောင့်ဒီတရား16ပါးသည်အပြောအဆိုခက်ကြောင်းတရားပါတဲ့နောက်တရားရဲ့ဒုတိယပိုင်းတရားရဲ့ဒုတိယပိုင်းမှာတော့ဒီအပြောအဆိုခက်ကြောင်းတရား16ပါးကိုပယ်ရှားဖို့အတွက်ကိုယ့်ကိုယ်ကိုတွန်းအားပေးတဲ့အတွေ့ပေါ့ဟောအခုခေတ်အမြင်နဲ့ပြောရရင်မထေရမြတ်ကြီးကစိတ်ပညာတွေများတက်သလားလို့တောင်းအောင်းမိတရားရှိတယ်ဟုတ်လားတတ္တဝါတွေရဲ့ပင်ကိုအကြိုက်စိတ်နဲ့ကြိုက်အောင်ပြောတာဘာပြောထားလဲဆိုတော့ငါရှင်တို့တဲ့ကိုသည်ပင်လင်ကိုနဲ့နှိုင်းရှင်ပြီးတော့စဉ်းစားရမယ်တဲ့နော်ကိုသည်ပင်လင်ကိုနဲ့နှိုင်းရှင်ပြီးတော့စဉ်းစားရအောင်တနည်းအားဖြင့်ကိုချင်းစာရမယ်ပေါ့ကိုချင်းစာစိတ်ကလေးနဲ့တွေးရမယ်ဘယ်လိုတွေးရမလဲဆိုတော့တပါးသောသူတွေအလိုဆိုးရှိတယ်အလိုဆိုးရဲ့အလိုကိုလိုက်နေမယ်ဆိုရင်ငါမနှစ်သက်နိုင်ဘူးမမြတ်နိုးနိုင်ဘူးတဲ့ဟုတ်လားတကယ်လို့များငါတန်တန်မှာအလိုဆိုးရှိမယ်အလိုဆိုးရဲ့အလိုကိုလိုက်နေမယ်ဆိုရင်လေတပါးသောသူတွေကငါ့ကိုနှစ်သက်နိုင်ကြမယ်မဟုတ်ပေဘူးမျက်နှာနိုင်ကြမယ်မဟုတ်ပေဘူးလို့စဉ်းစားပြီးတော့အဲ့ဒီအလိုဆိုးရှိခြင်းအလိုဆိုးရဲ့အလိုကိုလိုက်ခြင်းဆိုတဲ့တရားကိုပယ်ရှားနိုင်အောင်ကြိုးစားရမယ်တဲ့ဟောပြောတာတော်တော်ကောင်းတယ်နော်တဲ့ပြောရရင်တော့သူများမကောင်းရင်ငါမကြိုက်ဘူးငါမနှစ်သက်ဘူးအဲ့ဒါလိုပဲငါမကောင်းရင်လည်းသူများကြိုက်မှာမဟုတ်ဘူးနှစ်သက်မှာမဟုတ်ဘူးလို့စဉ်းစားပြီးတော့အဲ့ဒီမကောင်းတဲ့တရားတွေကိုပယ်နိုင်အောင်ကြိုးစားရမယ်။ဒီနေရာမှာဦးဇင်းတို့လေးလေးနက်နက်ပြောကြည့်ခြင်းတယ်။လူဆိုတာကိုယ့်ကိုသူများကတန်ဖိုးထားတာကိုအင်မတန်ကြိုက်တယ်။ကိုယ့်ကိုသူများကကြက်ကြက်ရဲ့တန်ဖိုးမထားတာကိုဘယ်သူမှမကြိုက်ဘူး။အင်မတန်နာတယ်။ကိုယ့်ကိုအထင်သေးတာကိုအင်မတန်နာတယ်။ဘယ်လိုလူမျိုးကမှတော့အထင်မသေးနဲ့နော်။လူတိုင်းလူတိုင်းကကိုယ့်ကိုယ်ကိုတော့အဓိပတိတတ်ထားတဲ့လူတွေကြီးပဲ။သွားမထိနဲ့အဲ့ဒီအတ္တကိုသွားမထိနဲ့ဟုတ်လား။ကိုယ့်ကိုယ်ကိုသူများတန်ဖိုးထားတာသူများမျက်နှိုးတာသူများလေးစားတာဒါကိုအင်မတန်ရချင်တယ်သူများကကိုယ့်ကိုမုန်းတယ်ဆိုရင်အဲ့ဒီလူကအယံတက်ပါလေဆယ်စားလောက်မုန်းဖို့ပြင်ထားပြီးသားဟုတ်ရဲ့လားကိုယ့်ကိုသူများကအထင်သေးတယ်ဆိုရင်အဲ့ဒီလူကိုအထင်သေးဖို့အယံတက်ပြင်ထားပြီးသားအဲ့တော့လူတွေရဲ့ပင်ကိုအတွင်းစိတ်သဘောတဘာဝကဘယ်လိုရှိလဲဆိုတော့သူများကိုယ့်ကိုလေးစားတာတန်ဖိုးထားတာကိုအင်မတန်မျက်နှိုးတယ်ရချင်တယ်ဒါလူတိုင်းရဲ့ပင်ကိုစိတ်ပါနော်ဒီကကြီးမိုက်မြအေးအဲ့ဒီစိတ်ကိုနားလည်ပြီးတော့ဒါအရှင်မြတ်ကြီးကပြောထားတာသူများတန်ဖိုးထားတာမျက်နှိုးတာကိုရကျင်နေဆိုရင်ဒီမကောင်းတဲ့တရားတွေရှိလို့ဖြစ်မှာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ဟုတ်လားဒီအလိုဆိုးတရားတွေရှိနေရင်သူများကကိုယ့်ကိုတန်ဖိုးထားမှုမျက်နှိုးမှုလေးစားမှုရှိပါမလားမရှိဘူးအဲ့ဒါကိုလည်းသူ့ကိုသွားအပြစ်မတင်နဲ့ဗျကိုချင်းစာကြည့်ကိုလည်းပဲသူများအလိုဆိုးရှိတယ်အလိုဆိုးရဲ့အလိုကိုလိုက်နေတယ်ဆိုရင်မျက်နှိုးနိုင်တန်ဖိုးထားနိုင်မှာမလားမထားနိုင်ဘူးဟုတ်ရဲ့လားဘာထူလဲအတူတူပဲဒါကြောင့်ကိုချင်းစာရမယ်ဆိုတာအဲ့ဒါကိုပြောတာသူများမကောင်းရင်ငါမကြိုက်တယ်လို့ငါမကောင်းရင်လည်းသူများကြိုက်မှာမဟုတ်ဘူးလို့စဉ်းစားပြီးတော့သူများရဲ့မျက်နှာမှုလေးစားမှုတန်ဖိုးထားမှုကိုရကျင်နေဆိုရင်မကောင်းတဲ့တရားတွေကိုအဲ့ဒီအတွေးနဲ့ဖယ်ရှားနိုင်အောင်တွန်းအားပေးရမယ်ဟုတ်ရဲ့လားအေးနောက်ပြီးတော့ကိုကိုကိုမြှောက်ပင့်ကိုကိုကိုမြင့်တင်သူများကိုကြတော့နှိမ့်ချတတ်တဲ့ပုံကိုမျိုးကိုငါမနှစ်သက်မမျက်နှိုးနိုင်တယ်လို့တကယ်လို့များငါကလည်းပဲငါကိုငါမြှောက်ပင့်မြင့်တင်သူများကိုကြတော့နှိမ့်ချတဲ့စိတ်ဓာတ်တွေရှိနေမယ်ဆိုရင်သူများနှစ်သက်မျက်နှိုးမှာမဟုတ်ဘူးလို့စဉ်းစားပြီးတော့လေအဲ့ဒီတရားကိုပယ်နိုင်အောင်ကြိုးစားရမယ်နှစ်ပါးရှိပြီနော်ခုနကတော့တရား16ပါးပဲပြန်လာမှာနော်အမျက်နဲ့ပတ်သက်ပြီးတော့ဘယ်နှပါးပြောလိုက်လဲ၄ပါးပြောလိုက်တယ်နော်အမျက်ထွက်တယ်အမျက်ကပဲသူ့ကိုလွှမ်းခြုံထားတယ်အမြဲတမ်းအမျက်တည်နေကြီးနေတယ်ပေါ့နော်အမျက်ထွက်တယ်အမျက်ကြောင့်ရံညိုးဖွယ်တယ်အမျက်ထွက်တယ်အမျက်ကြောင့်အစွဲကြီးတယ်အမျက်ထွက်တယ်အမျက်နဲ့နှီးဆက်တဲ့စကားကိုပဲအမြဲပြောနေတယ်အဲ့လိုပုံကမျိုးကိုငါနှစ်သက်မျက်နှုံးမှုမရှိနိုင်ဘူးတကယ်လို့ငါလည်းပဲအမျက်ထွက်ပြီးတော့အမြဲတမ်းရံညိုးဖွယ်အစွဲကြီးအမျက်နဲ့နှီးဆက်တဲ့စကားပဲပြောနေမယ်ဆိုလို့ရှိရင်တပါးသောသူတွေကငါ့ကိုနှစ်သက်ကြမှာမဟုတ်မျက်နှိုးကြမှာမဟုတ်ဘူးလို့စဉ်းစားပြီးတော့အဲ့ဒီအမျက်နဲ့ပတ်သက်တဲ့တရားတွေကိုလည်းပယ်ရှားနိုင်အောင်ကြိုးစားရမယ်။နော်ဒကာကြီးတို့မများလောကကြီးကတော့အမျက်ထွက်เสียအာယုံကတော့ရှိနေတာပဲဗျ။ เนาะစဉ်းစားကြည့်เนาะအမျက်ဘာကြောင့်ထွက်တယ်လဲလူငယ်တွေတည်တည်ချာချာစဉ်းစားကြည့်အမျက်ထွက်တယ်ဆိုတာအမျက်ထွက်เสียအာယုံလဲရှိလို့ကိုယ်ကလည်းပဲနှလုံးသွင်းမှားယွင်းလို့အဲ့ဒီနှစ်ချက်ကြောင့်အမျက်ထွက်တာအမျက်ထွက်เสียအကြောင်းမရှိဘူးမြင်ရတာလည်းမရှိကြားရတာလည်းမရှိအမျက်ထွက်เสียအာယုံနဲ့မတွေ့ဘူးဆိုရင်တော့ကိုယ်ကပြုံးပြုံးရွှင်ရွှင်ပဲနေနေတာပဲလေအဲ့ဒီမှာရုပ်တရက်မဟုတ်တဲ့အတန်ကြားလိုက်တယ်မဟုတ်တာမြင်ရတယ်အမျက်ထွက်เสียအာယုံတစ်ခုကိုလည်းတွေးလိုက်ပြီလဲဆိုရောအမျက်ကဘာဖြစ်လာတော့ထွက်လာရင်ဒါပေမဲ့အဲ့ဒီအာယုံတစ်ခုဒီအကြောင်းအကြောင်းတော့အမျက်ထွက်တာမဟုတ်ဘူးဘုန်းဆိုယဟန္တာအရှင်မြတ်ဒီအထူးသဖြင့်အနာဂံဖြစ်သွားပြီဆိုရင်တောင်မှအမျက်ထွက်เสียအာယုံတွေ့တော့လည်းပဲသူတို့အမျက်ထွက်သေးလားမထွက်တော့ဘူးဘာလို့မထွက်တော့နှလုံးသွင်းမှားယွင်းမှုမရှိလို့အဲ့တော့အမျက်ဘာကြောင့်ထွက်လဲဆိုရင်အမျက်ထွက်เสียအာယုံရှိတယ်အမျက်ထွက်အောင်နှလုံးသွင်းမှားယွင်းမှုလည်းရှိတယ်။အဲ့ဒီနှစ်ချက်နဲ့ပြည်စုံရင်အမျက်ထွက်တာပဲ။မကြည်မနှက်ဖြစ်တာပဲ။အဲ့တော့လူတွေကခက်တာကကိုယ့်ရဲ့နှလုံးသွင်းမှားယွင်းမှုကိုမှန်အောင်ပြင်မယ်လို့မကြိုးစားဘဲနဲ့အာယုံကိုပဲဖြောက်ပစ်ချင်တာဖယ်ပစ်ချင်တာအဲ့လိုကြိုးစားကြတာ။ဘယ်လိုမှမဖြစ်နိုင်ဘူး။အမျက်ထွက်စေအာယုံကတော့ဒီနာမတွေ့ရင်ခိုးနာတွေ့မှာပဲ။အဲ့ဒီအာယုံကိုဖယ်ပစ်လို့ရသလား။မရဘူးတယောက်တည်းတိုးတဲ့သွားနေလည်းပဲစိတ်တို့တွေကအတိတ်ကအကြောင်းတွေပြန်တွေးပြီးတော့အမျက်ကထွက်နိုင်နေတာပဲလေဟုတ်ရဲ့လားအဲ့ဒါလူတွေကခက်နေတာကကိုယ့်ကိုယ်ကိုပြင်ဖို့မကြိုးစားဘဲနဲ့အမျက်ထွက်စေအာယုံတွေကိုပဲဖယ်ဖို့ကြိုးစားနေတာအဲ့ဒါကြောင့်ပြောတာပေါ့နေငါစိတ်တို့အောင်မပြောနဲ့နော်ဟောအဲ့ဒါဘာလို့တာလဲအာယုံကိုဖယ်ခြင်းတာနော်ဟုတ်လားနေငါစိတ်တို့အောင်မလုံနဲ့နော်နင်တို့ကြောင့်ကအမြဲတမ်းစိတ်တို့ရတယ်နင်တို့ကြောင့်ကအမြဲတမ်းစိတ်ညစ်ရတယ်ဘယ်သူ့ကိုပဲလှည့်ချနေတာပတ်ဝန်းကျင်အာယုံတွေပဲလှည့်ချနေတာအဲ့ဒါကအဓိကကြတဲ့အကြောင်းမဟုတ်ဘူး။ဒါပေမဲ့အဲ့ဒီစိတ်တူတဲ့အာယုံမရှိရင်လည်းပဲမတူပါဘူးစိတ်ကဟုတ်လား။သို့သောအာယုံကဖယ်လို့ရမလား။မရဘူးဗျ။ဟုတ်လား။အာယုံကတော့တွေ့နေမှာပဲ။နော်။အဲ့ဒါကိုကစိတ်တူမလား၊သီးခံမလား၊မေတ္တာဖြစ်မလား။ဒါပဲကိုယ့်ဘက်ကအဖြေထုတ်ဖို့ပဲလိုတယ်။အဲ့တော့ဥစဉ်ကတခါလေးစဉ်းစားကြည့်တယ်။အာယုံတွေကတော့ဒကာဓမ္မတို့ဥစဉ်တို့ရဲ့ဘဝကိုအမြဲတမ်းအကဲဆန်းနေတာပဲ။ဟုတ်လား။စိတ်တူတဲ့အာယုံကလည်းမင်းငါနဲ့တွေ့ပြီ။ငါကမင်းသိမြင်နားလည်ပြီးတော့သီးခံတဲ့ခန္တီဖြစ်အောင်လို့မလားမေတ္တာဖြစ်အောင်လို့မလားဒါမှမဟုတ်မင်းအလိုက်အထိုက်ပဲအစုံလန့်လိုက်ပြီးတော့မင်းငါနဲ့တွေ့တော့စိတ်တူတဲ့ဒေါသကိုပဲမင်းရွေးမလားအမြဲတမ်းမေးခွန်းထုတ်နေတယ်အမြဲတမ်းအကဲဆန်းနေတယ်ဘယ်လိုအဖြေပေးကြမှာတော့များသောအားဖြင့်တော့ဒေါသအဖြေပဲပေးလိုက်တာပဲများပါတယ်ဟုတ်လားလူချင်းတရားအာယုံကလည်းကိုယ့်ကိုအကဲမဆန်းဘူးလားအကဲဆန်းမှာမင်းငါနဲ့တွေ့တယ်သိမြင်နားလည်မှုနဲ့မင်းပညာဖြစ်အောင်လို့မလားဒါမှမဟုတ်မင်းငါကိုသိမြင်နားလည်မှုမရှိဘဲနဲ့ဆွဲလန်းမှုຢာကတွေပဲဖြစ်အောင်လုပ်မလားမင်းကြိုက်တဲ့လမ်းကိုယူမင်းကြိုက်တဲ့အဖြေပေးဘလို့အဖြေပေးလိုက်တော့တတိပညာမရှိတဲ့အချိန်မှာတော့အဲ့ဒီလောဘဒေါသအဖြေကိုပဲပေးလိုက်တာပဲသဘောပေါက်ရလားအတော့ဥစဉ်တို့ဥစားပေးပြီးတော့ပြောချင်တာကအမြင့်မထွက်အောင်လုပ်ကြတဲ့နေရာမှာလူတွေဟာအာယုံကိုဖယ်ဖို့ပဲကြိုးစားတော့ဒါကြောင့်မအောင်မြင်တာဟုတ်လားဘာကိုတကယ်တမ်းကပြင်ရမှာလဲကိုယ့်ကိုယ်ကိုပြင်ရမှာဒါကြောင့်အမျက်ထွက်စေအာယုံနဲ့တွေ့တော့လည်းပဲအမျက်မထွက်အောင်ကြိုးစားရမှာအဲ့ဒါကမှဖြစ်လဲဖြစ်နိုင်တယ်နီလန်းလဲကြတယ်ဟိုကိစ္စကဖြစ်လဲမဖြစ်နိုင်ဘူးနီလန်းလဲမကြဘူးဟုတ်ရလားအေးအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့များသောဖြင့်စိတ်တူရင်ဘယ်လိုပြောကြလဲခုနကပြောပြီးပြီနော်ငင်ငါစိတ်တူအောင်လာမလုံနဲ့အဲ့ဒီလူတွေကြောင့်ခက်နေတာဟောဘာပြောတာလဲကိုယ့်ကိုယ်ကိုအသုံးမကျဘူးလို့ပြောနေတာ ਨੇ အတူတူပါပဲဟုတ်ရလားအေးဒါကြောင့်အမျက်ထွက်စေအာယုံတွေကတော့ရှိနေမှာပဲနော်အမျက်ထွက်ပြီဆိုရင်တော့သူများကကိုယ့်ကိုနှစ်သက်နိုင်ပဲမဟုတ်ပေဘူးဟုတ်လားအဲ့ဒါလေသူတို့ကိုအပြစ်မတင်နဲ့သူများအမျက်ထွက်ရင်ကိုယ့်ကိုနှစ်သက်သလားမနှစ်သက်ပါဘူးเนาะအမျက်ထွက်အမျက်ထွက်စိတ်တူနေတဲ့လူနာဘယ်သူမှမကတ်ချင်ဘူးเนาะစောရကတက်တဲ့ပုဂ္ဂိုလ်ကိုမကျင့်တဲ့ချက်တွေကိုထင်ရှားပြတယ်စောရကတက်တဲ့ပုဂ္ဂိုလ်ကိုကိုယ့်အကြောင်းကိုပြေလည်အောင်မရှင်းနိုင်ဘူးအဲ့ဒီအချက်တွေသူများမှာရှိနေရင်အာဒီလူကြီးကဆက်ဆံရေးတိတ်ညံ့တာပဲဟုတ်လားသဘောထားသေးတဲ့လူအဲ့ဒါလို့ကိုယ်စိတ်ထဲကတွေးပြီးတော့တန်ဖိုးထားမှာမဟုတ်မျက်နှာမှာမဟုတ်တကယ်လို့ကိုယ်လည်းပဲစောရကတက်လာတဲ့ပုံကိုယ်တိုင်းကိုအဲ့ဒီနီးငါးမျိုးတွေကတနည်းနည်းနဲ့ဆက်ဆံနေမယ်ဆိုရင်ကိုယ့်ကိုယ်ရောသူများတွေကမျက်နှာမှုနှစ်သက်မှုရှိနိုင်မှာမလားမရှိနိုင်ဘူးမရှိနိုင်ဘူးเนาะဒါကြောင့်ပေးတတ်ပေါင်းသူတော်ပေါင်းတို့ဦးစင်ကတခါတလေစဉ်းစားကြည့်တယ်ဟောလောကမှာပညာရက်တွေအများကြီးရှိတယ်ဘယ်ပညာရက်ကအခက်ခဲဆုံးများဖြစ်လိမ့်မလဲလို့တခါတလေစဉ်းစားကြည့်တယ်အဲ့ဒါလောကီလူကတော့ဆက်ဆံရေးပညာရက်ကအခက်ခဲဆုံးဖြစ်မယ်လို့ဦးစင်းကထင်တာထင်တာဒါဦးစင်းအထင်မှာဟုတ်လားနော်ဘာဖြစ်လို့လဲဆိုလူတွေကအရှုပ်တွေဗျသိလား အရှုပ်အရှုပ်ချင်းလူတွေဆိုတော့ကိုယ်လည်းပါတယ်နော်မကိုတော့မပါဘူးလို့မထင်နဲ့တချို့ကလူတွေလို့အပြစ်ပြောရင်ကိုကတော့ဘေးကိုမတိမတာဖယ်ထားခဲ့တာလူတွေကကောင်းတာမဟုတ်အဲ့ဒီမှာကိုကမပါဘူးဟုတ်လားနော်အဲ့တော့လူတွေကအရှုပ်တွေဆိုတော့ကိုယ်လည်းလူပဲဆိုတော့ကိုကမပါဘူးလားအရှုပ်အရှုပ်ချင်းဆက်ဆံပေါင်းသင်းရတာရှုပ်เสียအကြောင်းအများကြီးရှိတယ်ဒါကြောင့်ဦးဇင်းတို့စိန်ခဲကြောက်ခဲတဲ့လူခဲခတ်ဖို့ခက်တယ်ချစ်တော်လည်းမုန်းဟန်ဆောင်တတ်တယ်မုန်းတော်လည်းချစ်ဟန်ဆောင်တတ်တယ်အမှန်ကိုပြောချင်မှပြောတာပြချင်မှပြတာဒါကြောင့်လူတွေနဲ့ဆက်ဆံပေါင်းသင်းရတာဒီအင်မတန်နူးညံ့တဲ့တိမ်ပွေတဲ့ခက်ခဲတဲ့နည်းနည်းတယ်လို့ထင်တယ်အဲ့ဒီဆက်ဆံရေးကခက်ခဲနည်းနည်းလွန်းလို့ဆက်ဆံရေးမပြေလည်လို့ပဲလူတွေဟာစိတ်ညစ်ကြရတာဒါကြောင့်ဦးဇင်းတို့စာဥတ္တထဲမှာဆရာတော်ဦးဇော်ဒီကဟောထားတာထဲမှာဖတ်ဖို့ပါတယ်လူတွေသေခြင်းလောက်အောင်စိတ်ညစ်တယ်ဆိုတာစာဝတ်နေရေးကြောင့်မဟုတ်ပါဘူးတဲ့ဆက်ဆံရေးမပြေလည်ကြလို့ပါတဲ့လက်ခံရလားလက်ခံရနော်အေးဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ဆက်ဆံရေးကိုကောင်းကောင်းပြည်လဲခြင်းနဲ့ဆိုရင်အခုဒီစောရကတက်တဲ့ပုံကိုယ်တွေပေါ်မှာဆက်ဆံတဲ့နီးဟာအထောက်အကူပြုတ်မယ်လို့ဦးဇင်းထင်တယ်ဟုတ်လားဒါကြောင့်ပြန်ပြီးတော့မဆန့်ကျင်ပါနဲ့မကြိမ်မောင်းပါနဲ့အပြစ်တွေပြန်မတင်ပါနဲ့ဒေါသတွေမထွက်ပါနဲ့ကိုယ့်အကြောင်းကိုပြည်လဲအောင်ဖြည့်ရှင်းပြလိုက်ပါလေးလေးစားစားဟုတ်ရဲ့လားအေးအဲ့ဒါလို့စဉ်းစားပြီးတော့လည်းမကောင်းတဲ့တရားတွေကိုပင်နေအောင်ကြိုးစားရမယ်ဟုတ်လားနောက်ပြီးတော့မက္ခပလာတနော်သူများရဲ့ဂုံကျေးဇူးချေဖြတ်ခြင်းဂုံတုဂုံမြိုင်စိတ်ရှိခြင်းဒီလိုစိတ်ရှိတဲ့လူကိုငါမနှစ်သက်မမြတ်နိုးနိုင်တယ်လို့ငါမှဒီစိတ်တွေရှိနေရင်သူများနှစ်သက်မြတ်နိုးမှာမဟုတ်ဘူးဆိုတဲ့အတွေးနဲ့လည်းပဲဒီဂုံပြိုင်ခြင်းဆိုတဲ့စိတ်တွေမရှိအောင်ကြိုးစားရမယ်တဲ့ဟုတ်ရလားနောက်ပြီးတော့သူတော်ဘာရဲ့တန်တာမှာမနာလိုခြင်းအိတ်တာဝန်တိုခြင်းမစ္စရိယတရားတွေရှိနေရင်ငါမနှစ်သက်နိုင်တယ်လို့ငါတန်တာမှာအဲ့ဒီတရားစိုးတွေရှိနေရင်သူများနှစ်သက်မှာမဟုတ်ဘူးလို့စဉ်းစားပြီးတော့လေအိတ်တံမစ္စည်းတရားကိုပယ်နေအောင်ကြိုးစားရမေးတဲ့ဟုတ်လားပြီးတော့တထောဟောတိမာယာဝီကောက်ကျစ်ခြင်းလှည့်စားခြင်းဆိုတဲ့တရားတွေသူများတန်တန်ရှိရင်ငါမကြိုက်တယ်လို့ငါတန်တန်ရှိရင်လည်းသူများတွေကြိုက်ကြမှာမဟုတ်ဘူးလို့စဉ်းစားပြီးတော့လေပယ်နေအောင်ကြိုးစားရမေးတဲ့ဟုတ်လားပြီးတော့ပါလေထတ်တော်ဟောတိအတိမာနီခတ်ထန်ခြင်းအလွန်အထင်ရောက်ခြင်းဆိုတဲ့တရားစိုးတွေသူများတန်တန်ရှိနေရင်ငါမနှစ်သက်မမြတ်နိုးနိုင်တယ်လို့ငါတန်တန်မှာရှိနေရင်လေသူများနှစ်သက်မြတ်နိုးမှာမဟုတ်ဘူးလို့စဉ်းစားပြီးတော့ပယ်နိုင်အောင်ကြိုးစားရမေးတဲ့ဟုတ်လားနောက်ဆုံးကပါလေတန်ဒိဋ္ဌိပရာမာတိဟောတိအာရဏကဟိဒုပ္ပတိနိတ္တကိအစွဲကြီးတာကိုယ့်ရဲ့အယူဆကိုစွဲထားတာမစွန့်နိုင်ဘူးမလွတ်နိုင်ဘူးလေနံဓာတ်ထက်တယူတန်တစောက်ကန်းစိတ်ရှိတဲ့ပုံကိုယ်တွေကိုငါမနှစ်သက်နိုင်တယ်လို့ငါမှလည်းတကယ်လို့အဲ့လိုစိတ်ရှိရင်သူများနှစ်သက်မှာမဟုတ်ဘူးလို့စဉ်းစားပြီးတော့ပယ်ရမေးတဲ့အဲ့ဒါတရားရဲ့ဒုတိယပိုင်းကိုချင်းစာတရားနဲ့ပယ်တာနော်ဒကာကြီးမိုင်းမြဟုတ်လားအနှစ်ချုပ်ပြောရရင်တော့သူများမကောင်းရင်ငါမနှစ်သက်နိုင်တယ်လို့ငါမကောင်းရင်လည်းသူများနှစ်သက်မှာမဟုတ်ဘူးဆိုတဲ့အတွေးနဲ့ဒီမကောင်းမှုတွေကိုပယ်နိုင်အောင်တွန်းအားပေးရမှာဘာဖြစ်လို့ဆိုလူတွေဟာကိုယ့်ကိုယ်ကိုသူများနှစ်သက်တာကိုသဘောကျတာကိုဟုတ်ရလားဒါကြောင့်ဦးဇင်းတို့ဒီပဟုခမ္မမှာပဲဟောဘူးတယ်နော်စိတ်ထားလှမှမျက်နိုးကြသည်တဲ့ဟုတ်ရလားအေးအပေါ်ယံပိုင်ဆိုင်မှုတွေရုပ်ရည်တွေမျက်နိုးမှုတော့ရှိပါတယ်မရှိဘူးမဟုတ်ဘူးသို့တော့ဒီစိတ်ဓာတ်ကောင်းတာလောက်ကိုတော့ဘယ်သူမှမမျက်နိုးဘူးကိုယ်လည်းဒီတိုင်းပဲသူများလည်းဒီတိုင်းပဲဘလောက်ကြံတာတွေပြည့်စုံပြည့်စုံစိတ်ဓာတ်ကကောင်းမြတ်မှုနဲ့မပြည့်စုံမှုယုံညံ့နေတယ်ဆိုရင်ဘယ်သူမှသိပြီးတော့တန်ဖိုးမထားနိုင်ဘူးဟုတ်ရလားဒါကြောင့်အဲ့ဒီအချက်ကိုသဘောပေါက်ပြီးတော့ကိုယ့်ကိုယ်ကိုမကောင်းမှုကနေလွတ်အောင်ကြိုးစားရမယ်ဆိုတဲ့အတိတ်ပဲပေါ့ဟုတ်လားအေးအဲ့ဒါတရားရဲ့ဗာလဲဒုတိယပိုင်းတရားရဲ့တတိယပိုင်းမှာတော့ဘာဟောထားလဲဆိုတော့သူ့ကိုတော့ဦးဇင်းတို့အတူချုပ်ပဲပြောမယ်နော်အေးဘာပြောထားလဲဆိုတော့ကိုယ့်ဟာကိုယ်တယောက်တည်းအေးအေးဆေးဆေးစဉ်းစားပါတဲ့ငါမှာအဲ့ဒီအပြောအဆိုခက်ကြောင်တရားတွေရှိနေသလားရှိမနေဘူးလားဆိုတာကိုစစ်ဆေးပါတဲ့ဟုတ်လားတကယ်လို့ရှိနေခဲ့မယ်ဆိုလို့ရှိရင်အဲ့ဒီတရားတွေကိုပယ်နိုင်အောင်ကြိုးစားရမယ်မရှိဘူးဆိုရင်တော့ဝမ်းမြောက်ဝမ်းသာစိတ်နဲ့ကုသိုလ်ကောင်းမှုတွေကိုနေညင်းတို့ကာလပတ်လုံးစူးစမ်းပြီးတော့နေရမယ်။ဥပမာလှကျင်ပကျင်တဲ့လူလင်မျိုးလူမျိုးလူငယ်လေးတွေအရွယ်မှန်ကြည့်ကြရတဲ့ဆိုတော့သူတို့ရဲ့မျက်နှာရိပ်ပေါ်မှာအကယ်၍မြန်းမတင့်တယ်တာတွေမတက်ရက်တာတွေအညစ်အကြေးတစုံတရာတွေ့ခဲ့မယ်ဆိုရင်သူတို့အရာကိုပေရှားဖို့စူးစမ်းလိမ့်မယ်။ဟုတ်လား။တကယ်လို့သူတို့မျက်နှာမှာဘာမှမရှိဘူးဆိုတာကိုသိခဲ့မယ်ဆိုရင်တော့ဆက်ပြီးတော့ဒါအလှပြင်သွားဖို့ပဲရှိတာပေါ့။ဟုတ်ရဲ့လား။အေးဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီမှန်ကြည့်တဲ့ဥပမာအင်မတန်ထိရောက်တယ်လို့ထင်တယ်ဟုတ်ရဲ့လားခုတက္ကသမားတို့ဦးဇင်းတို့ပြင်မဲ့ထွက်တော့မယ်ဆိုရင်အထူးသဖြင့်မြို့သမီးလောကပေါ့နော်ဘာအရင်ကြည့်တော့ မှန်ရင်ကြည့်တယ်ကိုမျက်နှာမှာကိုမပြန်မမြင်ရဘဲကိုဟုတ်လားမှန်ပါလို့ကြည့်တာဆိုရိုးရိုးလေးကိုမျက်နှာကိုမမြင်ရလို့မှန်ကြည့်တာပေါ့ဟုတ်ရလားမှန်တဲ့ရောက်ပြီဆိုတော့လက်ကလေးထောင်ကြည့်သလားမျက်နှာကိုကြည့်သလားမျက်နှာကြည့်တယ်လက်ကဒီတိုင်းကြည့်တယ်ရတယ်လေဟုတ်လားအဲ့တော့နောက်ထပ်မှန်ကြည့်ခြင်းကပြင်မဲ့မှာကိုမျက်နှာကိုမမြင်ရဘူးကိုမျက်နှာကိုသူများမြင်ကြမှာအဲ့တော့သူများမြင်တော့ဘလူဒီမျက်မြင်မှလဲဆိုတာကိုကိုကအင်ပတန်သိချင်းတယ်ဒါဥစဉ်ကအသေးစိတ်လျှောက်ပြောနေတယ်မထင်နဲ့နော်အဲ့တော့ဒီအပေါ်ယံဆန်နဲ့ရုပ်ပိုင်းဆိုင်ရာအပြစ်အနာစာကိုကြတော့သူများမြင်မှအင်ပတန်ဆိုးတယ်ဟုတ်ရဲ့လားရုပ်ပိုင်းဆိုင်ရာအပြစ်အနာစာကိုသူများမြင်မှအင်ပတန်ဆိုးတယ်အပြစ်အနာစာမြင်မှဆိုးရုံနဲ့မကဘူးလှတာပတာကိုပါမြင်စေချင်သေးတယ်ဗျာနော်အဲ့ဒါလို့ရုပ်ကိုသူများအဲ့ဒါလို့ဂယုစိုက်တာကိုခံကျင်တယ်လို့စိတ်ကိုလည်းပဲသူများကဂယုစိုက်တယ်ဆိုတာကိုစဉ်းစားပြီးတော့တွေးနိုင်မယ်ဆိုရင်တော်တော်ကောင်းမယ်ဟုတ်ရဲ့လားငါရဲ့စိတ်မှာအပြစ်အနာစာရှိရင်သူများကြည့်ချင်မှာမဟုတ်ဘူးဒါရှက်စရာကြီးဟုတ်လားငါရဲ့စိတ်မှာတကယ်လို့ကောင်းမြတ်မှုတွေပြည့်စုံရင်ဟာသူများစိတ်ထဲမှာနှစ်ချိုက်သွားလိမ့်မယ်ပြည့်တဲ့သူတော်ကောင်းတွေကိုဒကာမတို့ဦးရှင်တို့တန်ဖိုးထားရတယ်ကိုးကွယ်ရတယ်ဆိုတာသူတို့ရဲ့စိတ်ဓာတ်ကလေးတွေကောင်းလို့ကိုးကွယ်ကြတာမဟုတ်လားမြတ်စွာဘုရားလောက်စိတ်ဓာတ်ကောင်းတဲ့ပုဂ္ဂိုလ်ရှိလားအညစ်အကြေးတွေကိုဝါသနာနဲ့တကွပယ်တယ်လို့ဆိုတာကိုနော်ရိုးရိုးယဟန္တာကအညစ်အကြေးကိုရိုးရိုးပဲပယ်တာဝါသနာနဲ့တကွပယ်တယ်လို့မပါဘူးဟုတ်လားမြတ်စွာဘုရားကျတော့ဝါသနာနဲ့တကွပယ်တာစိတ်တည်းရဲ့တန်ရှင်းစင်ကြယ်မှုမှာနံပါတ်1ဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားဒီလောကမှာအတူမရှိအတူမရှိဖြစ်ရတယ်အဲ့တော့ဦးဇင်းတို့မြတ်စွာဘုရားရဲ့အဆုံးအမကတော့လူတယောက်ရဲ့တန်ဖို့တနည်းအားဖြင့်တတ္တဝါတစ်စုံတစ်ယောက်ရဲ့တန်ဖို့တည်သူ့ရဲ့စိတ်တည်းမှာအညစ်ပါတယ်လေမပါဘူးလေဆိုတာကိုမူတည်ပြီးတော့ဆုံးဖြတ်တာအညစ်အကြေးတွေများနေရင်တံပိုးနှိမ့်နေပေါ့အညစ်အကြေးနေရင်တံပိုးကြီးတယ်ပေါ့တောတာပန်ဖြစ်သွားပြီဆိုရင်ဝိသိကိစ္စတို့ဒိဋ္ဌိတို့ခုနကတုန်းကပြောတဲ့အိတ်သာတို့မစ္စရိယတို့သီလပတ္တပရမာသတို့ဆိုတဲ့အညစ်အကြေးတွေမရှိတော့ဘူးဒါကြောင့်တောတာပန်ဒီဖြူစင်ခြင်းနယ်ပယ်ကိုစတင်ပြီးတော့ချင်းနှင်းဝင်ရောက်သွားတဲ့ပုဂ္ဂိုလ်စတံပိုးကြီးသွားပြီဟုတ်လားတက္ကရာကံဖြစ်မယ်ဆိုရင်တော့ဘိုးတံပိုးကြီးသွားပြီအနာကံဖြစ်မယ်ဆိုရင်တော့ဒေါသတို့ကာမရာဂတို့တောင်မရှိတော့ဘူးတော်တော်ကြီးကိုစင်ကြယ်သွားပြီယဟန္တာဖြစ်မယ်ဆိုရင်တော့စိတ်ထဲရဲ့အငြိအကြေးလုံးဝမရှိတော့ဘူးတန်ဖို့မြင့်သွားပြီဟုတ်ရဲ့လားအဲ့တော့တရားဓမ္မတို့ဦးဇင်းတို့တွေကဒီပဂတိယုတ်ရည်ကိုတန်ဖို့မထားရဘူးမဟုတ်ပါဘူးတန်ဖို့ထားရမှာပါဟုတ်လားဒါကိုမြင်ပြီးတော့လူအချင်းချင်းခံစားချက်ကစကြတာလေဟုတ်ရဲ့လားအင်းဒီယုတ်ရည်ကိုပဲကြည့်ပြီးတော့ဘယ်လိုလူလဲဆိုတာကိုဆုံးဖြတ်ကြတာပဲမဟုတ်လားဟင်တခါကြီးမိုင်းများဒါကြောင့်ဒီရုပ်ရည်ကြည်ကောင်းဖို့တင့်တယ်ဖို့ဆိုတာလေအင်မတန်လိုအပ်တယ်လို့ဦးစင်းထင်တယ်ဟုတ်လားဒါကြောင့်ဦးစင်းတို့ဟောကုသိုလ်ကံနေအကျိုးပေးဖို့တံပတ္တိဆိုတာပြည့်စုံဖို့လိုတယ်တဲ့တံပတ္တိတရားလေးပါအဲ့ဒီထဲမှာဥပရိတံပတ္တိဆိုတာပါတယ်ဗျာစိတ်ဝင်စားစရာကောင်းတယ်နော်ဥပရိရုပ်ပျက်စီးနေရင်ကုသိုလ်ကံတောင်အကျိုးပေးဖို့တခါတလေအခွင့်မသာဘူးဖြစ်တယ်တဲ့ဟုတ်လားနော်ဥပရိရုပ်ဆိုတာလိုတယ်နော်အေးအဲ့ဒီနေရာမှာဦးစင်းတို့ပြောချင်တာကဒီအရေးကြီးတဲ့ဥပရိယုတ်ကိုပဂရိမှန်ကြည့်ပြီးတော့ပြင်းနေတာတော့လည်းမလုံလောက်ဘူးဆိုတဲ့အချက်ကိုလည်းပြောချင်တယ်ဟုတ်လားဘာလို့ဆိုလူတယောက်ရဲ့ဥပရိယုတ်တည်သူ့ရဲ့စိတ်ပေါ်မှာအများကြီးမူတည်တယ်လို့ဆိုတယ်နော်မနာလိုတဲ့စိတ်တွေဝန်တိုတဲ့စိတ်တွေမကျေနပ်တဲ့စိတ်တွေလွှမ်းမိုးနေရင်ဥပရိယုတ်ပြတ်တယ်အဲ့ဒီအချိန်မှာကြည့်မကောင်းဘူးပဂရိယုတ်ရေချုံမောတော့လည်းပဲကြည့်ရတာအဲ့ဒီအချိန်မှာအဆင်ပြေဘူးဟုတ်တာပေါ့စိတ်တူနေတဲ့အချိန်မှာအဲ့ဒီလူရဲ့မျက်နှာကိုမကြည့်ရဲသလိုတောင်ဖြစ်တယ်ဟဲ့တခါကြီးမိုင်းမြာအဲ့ဒါတော့ဘာဖြစ်သွားတော့အယုတ်ဆိုးသွားတာနော်ဟုတ်ရဲ့လားအေးစိတ်ကတကယ်လို့ဖြူစင်းနေတယ်တန့်ရှင်းနေတယ်တချို့ပင်ကိုရုပ်ရည်သိပ်ပြီးတော့ချုံမောလှပတာမျိုးမရှိဘူးဒါပေမဲ့သဘောကောင်းနေအတ္တနေတယ်မာနနေတယ်စိတ်ဓာတ်ကောင်းနေဆိုရင်ကြည်ရတာစိတ်သေးရှိတယ်မင်္ဂလာရှိတယ်ဒီလိုဖြစ်တယ်ဟုတ်လားအဲ့ဒီတော့ဒီစိတ်ဓာတ်ကိုပြင်ဆင်ခြင်းသည်ပြစ္ဆုတ်ပံမှာလည်းအကျိုးရှိတယ်တန်တရာမှာလည်းအကျိုးရှိတယ်အင်မတန်အကျိုးကြီးတယ်ပြီးတော့ကိုလိုခြင်းနဲ့ဒီပဂရိယုတ်ရည်ကိုတောင်းသွားပြီးတော့ချုပ်ကင်နိုင်တဲ့သဘောရှိတယ်။ဒါလူငယ်တွေကိုဦးဇင်းတို့ကဒီပဂရိယုတ်ရည်လှပတာကိုအလေးထားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြောတာမဟုတ်ဘူး။ပဂရိယုတ်ရည်လှတယ်စိတ်ဓာတ်ကောင်းလို့ရှိရင်ပဂရိယုတ်ရည်ကြည့်ကောင်းတယ်ဆိုတဲ့စကားကဘာကြောင့်ပြောတာလဲဆိုတော့စိတ်ဓာတ်ကောင်းနေခြင်းလို့ပြောတာ။အဓိကရည်ရွယ်ချက်ကယုတ်လှခြင်းမဟုတ်ဘူးစိတ်လှခြင်းပဲ။သို့တော်လည်းပဲလူငယ်တွေဆိုတော့ဟုတ်လားအဲစိတ်ဓာတ်လေးကောင်းလို့ရှိရင်ယုတ်ကကြည်ကြည်လင်လင်ရှိတယ်ဆိုတော့သူတို့စိတ်ဓာတ်ကောင်းအောင်ကြိုးစားခြင်းသိဒါတမျိုးတွန်းအားပေးမယ်လို့ထင်တယ်။ရည်ရွယ်ချက်ကတော့ကိုယ့်ရဲ့မျက်နှာကိုသူများကြည့်ကောင်းသွားစေခြင်းလို့စိတ်ဓာတ်ကောင်းလိုက်တာ။ဒါပေမဲ့စိတ်ဓာတ်ကောင်းခြင်းကကိုယ်မမျှော်မှန်းနိုင်တဲ့အကျိုးကျေးဇူးတွေကိုပါတခါတည်းရသွားစေလိမ့်မယ်။အ အဲ့တော့အဓိကရည်ရွယ်တာကတော့အဲ့ဒါမဟုတ်ဘူး။ဟိုဥစဉ်ကဒီစကားကိုပြောတော့ဘာသွားအမှတ်ရလဲဆိုတော့မြတ်စွာဘုရားကနန္ဒမင်းသားကိုချစ်တာနတ်သမီးတွေလိုချင်လို့ရှိရင်ဒီကမ္မထန်းကြီးကိုကြိုးစားလို့ပြောတာမရှိဘူးလား။တကယ်နတ်သမီးတွေလိုစီချင်လို့လား။ကမ္မထန်းကြီးကိုအားထုတ်ပြီးတော့နောက်တော့နတ်သမီးတွေကောင်းတဲ့တရားကိုသူရသွားမှာဒါကိုမြင်တယ်နော်မြတ်စွာဘုရားကဟုတ်လား။အဲ့တော့ဥစဉ်တို့ကအခုဒီမှာလူငယ်တွေကိုစိတ်ဓာတ်ကောင်းအောင်သာကြိုးစားပဂရိယုတ်ရည်ပါပြောင်းလဲသွားနိုင်တယ်ဆိုတာပဂရိယုတ်ရည်ပြောင်းလဲသွားတဲ့အကျိုးကိုအဓိကရကျင်လို့ပြောတာမဟုတ်။နောက်စိတ်ဓာတ်ကောင်းပြီးတော့ကိုယ်ဘဝတန်တရားတရှောင်းလို့နောက်ဆုံးနိဗ္ဗာန်ချမ်းသာရသည့်အထိကောင်းသွားစေခြင်းလို့အဲ့ဒီစကားကိုပြောတာ။ဟုတ်ရဲ့လား။ဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ပဂရိယုတ်ရည်ကိုကောင်းကျင်တယ်ဆိုရင်မှန်ကြည့်ပဂရိမှန်ကြည့်နေုံနဲ့မလုံလောက်ဘူး။ဟုတ်ရဲ့လား။အေးဒီနေရာမှာဦးဇင်းတို့နေကုန်းချုပ်ဘေးသာပေါင်းသူတော်ကောင်းတို့ကိုပြောချင်တာကဒီတရားစုတွေဟာမကောင်းဘူးလို့တိနေုံမျှနဲ့တကယ်ပေရှားသွားနိုင်သလားဆိုတဲ့အချက်ဟုတ်လားဒီတရားတွေဟာမကောင်းဘူးလို့တိနေုံမျှနဲ့အမြင့်ပြတ်ဒီတရားတွေဟာကိုယ်တဏ္ဍာန်ကထွက်ခွာသွားမှာမဟုတ်ဘူးဟုတ်လားဒါပေမဲ့အကျိုးမရှိဘူးလားဒီလိုစဉ်းစားတာအကျိုးမရှိဘူးလားဆိုရှိတာပေါ့နော်အော်ဒီတရားတွေကအပြောဆိုခက်ကြောင်းတရားတွေတည်းလို့စဉ်းစားမိရင်ဒီတရားတွေရှိကျင်သိစိတ်ထဲမှာဖြစ်မှာမဟုတ်ဘူးဒီတရားတွေကိုပယ်ကျင်သိဖြစ်ဖြစ်မယ်ဟုတ်လားဟာဒီတရားတွေရှိနေရင်ကိုယ်လည်းမကြိုက်ဘူးသူများလည်းမကြိုက်ဘူးဒါကြောင့်သူများမျက်နှာမှာမဟုတ်ဘူးလေးစားမှာမဟုတ်ဘူးလို့နားလည်လိုက်တဲ့အချိန်မှလည်းဒီတရားတွေကိုဖယ်ရှားကျင်သိဖဲပေါက်မယ်ဟုတ်ရဲ့လားအေးမှန်ကြည့်တဲ့ဥပမာနဲ့အလှပြင်ကြပါဆိုတဲ့ဆုံးမချက်ကိုကြားရရင်လည်းဒီတရားတွေကိုဖယ်ရှားကျင်သိဖဲပေါက်မှာပဲသို့တော့ဦးဇင်းတို့ကလေးလေးနက်နက်ပြောချင်တာကဒီလိုသိယုံဒီလိုတွေးယုံမျှနဲ့ဒီတရားတွေဟာမကောင်းဘူးလို့သိယုံမျှနဲ့ဒီတရားစိုးတွေကကိုယ်တန်တန်ကအပြီးအပိုင်းထွက်ခွာသွားမှာတော့မဟုတ်ဘူး။ဦးဇင်းတို့ပယ်ရှားတယ်ဆိုတာက၃မျိုးရှိတယ်ဗျ။နော်တတင်ကပဟန်းတဲ့။ပဟာနဆိုတဲ့ပါဠိစကားကိုပဟန်းလို့ဗမာမှုပြုတ်ပြီးတော့ရေးတာပေါ့နော်။ပဟာနဟာကိုရေးချပြီးတော့နငယ်တက်ပြီးတော့ပဟန်းလို့ရေးတာ။ပဟန်းဆိုတာဘာလို့ပယ်ရှားခြင်းတတင်ကဆိုတာတခဏပေါ့။ကုသိုလ်ကောင်းမှုများပြုတ်နေတဲ့အချိန်မှာမိမိတန်တမာကိလေသာတွေတတင်ကကွဲကွာခွာနေတဲ့အတွက်ကြောင့်အဲ့ဒါတတင်ကပဟန်းပဲ။ဆိုကြပါစို့တရားအထုတ်တယ်ကုသီလာကိုပြန်ဆင်ခြင်းနဲ့ကုဒါနမှုကိုပြန်ဆင်ခြင်းနဲ့အဲ့ဒီအချိန်မှာယာကဒေါသမောဟကင်းတဲ့အတွက်ကြောင့်အဲ့ဒါတဒင်ကပဟံဟုတ်ရဲ့လားနောက်ပြီးတော့ဝိခမ္ပနပဟံ ਨੇ နော်ဝိခမ္ပနပဟံဆိုတာကဝိခမ္ပနဆိုတာကတော်တော်ကြာကြာပဟံဆိုတာကပယ်တာနော်ဇံရအောင်ကြိုးစားအထုတ်လို့ဒီဇံတရားဝင်စားနေတဲ့အချိန်မှာကိလေသာမဖြစ်တဲ့သဘောအဲ့ဒီဇံရဲ့အရှင်ကြောင့်အခုမြမကြီးတွေမှလေသူတို့မှကာမရာဂအစရှိတဲ့တချို့သောကိလေသာတွေကင်းတယ်နော်အဲ့ဒါဘယ်လောက်ကင်းတော့ဆိုတချို့နှစ်ပေါင်းတောင်းနဲ့သိန်းနဲ့တန်းနဲ့ချီပြီးတော့ကင်းနေတယ်ဒါပေမဲ့အမြင့်ပြတ်ပယ်တာတော့မဟုတ်ဘူးအဲ့ဒီအရှင်ဆော်ကုံသွားရင်ပြန်ပြီးတော့ဒီကိလေသာတွေကပြန်ဖြစ်လာအောင်ပါပဲဒါကြောင့်သူ့ကိုဝိခံပနာပဟံနဲ့တော်တော်ကြာကြာပယ်ထားတာဒီနေရာမှာဥစဉ်တို့ရည်ရွယ်ပြီးတော့ပြောတာကသမုတ်စေရပဟံကိုရည်ရွယ်ပြီးတော့ပြောတာသမုတ်စေရဆိုတာကအမြင့်ပြတ်ပဟံဆိုတာကဘယ်လားအမြင့်ပြတ်ပယ်ရှားနိုင်ဖို့ဒီလိုလေးစဉ်းစားတာနဲ့ဒီကိလေသာတရားမကောင်းတဲ့တရားတွေကအမြင့်ပြတ်ဖယ်ခွာသွားမယ်ဆိုတာမဖြစ်နိုင်ဘူးဟုတ်ရဲ့လားတကယ်တမ်းသမုတ်စေရပဟံနဲ့ပယ်ဖို့ဆိုတာကမဲ့ညံကိုရမှသမုတ်စေရပဟံနဲ့ပယ်နိုင်တာတောတပတိမဲ့ညံကိုရမယ်ဆိုရင်ဒိဋ္ဌိနဲ့ဝိသေကိစ္စသည်သမုတ်စေရပဟံပဲတခါတည်းအမြင့်ပြတ်ပယ်တတ်တယ်နောက်တစ်ဖန်ထပ်ဖြစ်เสียအကြောင်းမရှိဘူးဟုတ်ရဲ့လားအဲ့ဒီတော့မဲ့ညံကိုရမှဒီတရားစို16ပါးဟာအမြင့်ပြတ်ပါဖြစ်မယ်တော့ပျောက်ကွယ်သွားမယ်အဲ့ဒါလို့ဆိုရင်မဲ့ညံကိုရဖို့ဒီတရားစို့တွေပျောက်ကွယ်ဖို့ဘယ်နည်းဟာအကောင်းဆုံးလဲဆိုရင်တော့တတိပဋ္ဌာန်နည်းဟာအကောင်းဆုံးပဲဟုတ်ရဲ့လားဦးဇင်းတို့တတိပဋ္ဌာန်တုတ်တန်ကြီးမှာမြတ်စွာဘုရားကတတိပဋ္ဌာန်တရား၄ပါးဟောတယ်လေအဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုဘယ်လိုကျင့်ကြံရတယ်ဘယ်လိုကြိုးစားရတယ်ဘယ်လိုအားထုတ်ရတယ်လို့မဟောသေးခင်မှာဒီတတိပဋ္ဌာန်တရား၄ပါးကိုပွားများအားထုတ်လို့ရှိရင်ရနိုင်မဲ့အကျိုးကျေးဇူး9ပါးဆိုပြီးတော့မဟုတ်ဘူးလားအကျိုးတရားကိုအရင်ပြောတာဗျနော်ဆေးရဲ့အစွမ်းကိုပြောလိုက်မှဆေးတောက်ခြင်းစိတ်ပေါက်မယ်ဆိုတဲ့အဓိပ္ပာယ်မျိုးပေါ့ဟုတ်ရဲ့လားအကျိုးတရားဘယ်နှပါးလဲ9ပါးအကြံဉာဏ်တော့ပြောမယ်နော်နံပါတ်1ဆေးရဲ့ကိလေသာအညစ်ကြေးအပြစ်ဘေးတွေကိုတန့်ရှင်းစင်ကြယ်စေနိုင်တဲ့အကျိုးကျေးဇူးလုံးဝတန်ရှင်းသွားလိမ့်မယ်အခုဒီအချက်ကိုဦးဇင်းကပြောခြင်းတာဟုတ်လားအေးပြီးတော့ပါလေ ဆိုရင်ရင်တော့ကငိုကြွေးချင်းပြိတိဝါတို့ကိုလွန်မြောက်သွားလိမ့်မယ်တဲ့ဒကာသမားတို့ဦးဇင်းတို့မှာအဲ့ဒီအခက်ခဲအဲ့ဒီပြဿနာရှိတယ်နော်ဆိုရင်ဇာနဲ့တွေ့ရင်ဆိုရင်ဥမာငိုဇာနဲ့တွေ့ရင်ငိုဥမာအဲ့ဒီယောဂါကအကင်းမတည်သေးဘူးအခုလောလောဆယ်ပြုံးပြုံးရွှင်ရွှင်နေနိုင်တာကကိုတော်လို့မဟုတ်ဘူးဆိုရင်ဇာငိုကြွေးဇာမတွေ့သေးလို့ဟုတ်ရလားဦးဇင်းကတော့အဲ့လိုပဲနားလည်ထားတယ်ကိုကိုကိုဟုတ်လားပျော်ဇာနဲ့တွေ့တာကပျော်အောင်နေတတ်တယ်ဆိုတာနဲ့ပြင်းဇာနဲ့မတွေ့သေးလို့ပြောနေတာဟုတ်လားငိုဇာနဲ့တွေ့မတွေ့သေးလို့မငိုသေးတာဆိုရင်ဇာနဲ့မတွေ့လို့မဆိုရင်နေတာအဲ့ဒီပြဿနာကြီးကရင်ဝယ်ပိုက်ထားတာဗျဟုတ်လားအဲ့တော့အဲ့ဒီပြဿနာကိုပြည်လဲခြင်းတယ်ဆိုလို့ရှိရင်တတိပဌံကိုပွားရမယ်ဆိုရင်ရင်ကိုကြွေးခြင်းကိုလွန်သွားနိုင်တယ်တဲ့အမခန်တယ်နော်မြတ်စွာဘုရားကနောက်ပြီးတော့ကိုယ့်ရဲ့ဆင်းရဲခြင်းဒုက္ခစိတ်ရဲ့ဆင်းရဲခြင်းဒေါမနတတရားတွေကိုချုပ်ငိမ့်သွားစေနိုင်တယ်တဲ့ဒါလည်းပဲရှိတာပဲဒါကတော့ပိဋကပေါင်းသူတော်ကောင်းတို့အသေးအကြီးသာကွာတာပါလေနေတိုင်းရှိနေတယ်ခန္ဓာကိုယ်ကမခံတာတဲ့သဘောလေးတွေရှိတယ်နော်စိတ်ထဲမှာလည်းမခံတာတဲ့သဘောတွေရှိတယ်မို့လားရှိတာပေါ့သေးတာကြီးတာပဲกว่าလေဟုတ်လားအေးအဲ့ဒီမခံသာတဲ့သဘောတစ်ချိန်မှာအကြီးကြီးဖြစ်အောင်ပါဗျခန္ဓာကိုယ်ကြီးကဖောက်ပြန်လာတယ်ဘယ်အချိန်မှာစိတ်ဆင်းရဲမှုအကြီးအကျယ်ဖြစ်မလဲကိုယ်ဆင်းရဲမှုအကြီးအကျယ်ဖြစ်မလဲဆိုရင်အနိစ္စကအချက်ပြလာတဲ့အခါမှာအဲ့ဒါအကြီးအကျယ်စိတ်ဆင်းရဲရလိမ့်မယ်အဲ့ဒီအခက်ခဲမကြောလွန်နိုင်သေးဘူးဒကာမတို့အရှင်တို့ဟုတ်လားအေးခန္ဓာကိုယ်ကြီးကလည်းအကြီးအကျယ်အမေလေးတရအောင်ထိနာကျင်ကြိုက်ခဲမှုနဲ့နှိမ့်ဆက်အောင်ပါဒါဘယ်သူမှမရှောင်နိုင်ဘူးသေးတယ်ဆိုတာသေလောက်အောင်မတက်မတာဖြစ်လို့သေးတာတက်တာရင်ဘယ်သေးပါမလို့ဟုတ်ရဲ့လားအေးအဲ့ဒီမတက်တာမှုကြီးတွေတွေ့အောင်ပါအခုဒီမှာအဲ့ဒီမတက်တာမှုကိုယ်ရဲ့မတက်တာခြင်းစိတ်ရဲ့မတက်တာခြင်းဆိုတဲ့ဒုက္ခဒေါမနတတရားကိုချုပ်ငိမ့်စေနိုင်ပါတယ်တဲ့တတိပဋ္ဌာန်ကိုပွားများရင်ဟုတ်လားနောက်ပြီးတော့အရိယာမဲ့ညာကိုရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုရလိမ့်မယ်တဲ့ဘယ်နှပါးလဲခုနှစ်ပါးဟောတာအဲ့ဒါအခုဦးဇင်းတို့ကဒီတတိပဋ္ဌာန်တရားသည်စိတ်ရဲ့အညစ်အကြေးခုနကတည်းကပြောခဲ့တဲ့အပြောအဆိုခက်ကြောင်းတရား16ပါးအပါဝင်စိတ်ရဲ့အညစ်အကြေးအလုံးတို့ကိုတကယ်တန့်ရှင်းသွားစေခြင်းနဲ့ဖြူစင်သွားစေခြင်းနဲ့ဆိုရင်တတိပဋ္ဌာန်ဒီသည်အကောင်းဆုံးပဲဟုတ်ရဲ့လားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ကိုယ့်ရဲ့စိတ်ကိုတန့်ရှင်းအောင်လုပ်တဲ့နေရာမှာတတိပဋ္ဌာန်ဒီသည်အကောင်းဆုံးစိတ်လည်းတန့်ရှင်းမယ်စိတ်တန့်ရှင်းတဲ့အတွက်ကြောင့်ရုပ်လည်းတန့်ရှင်းမယ်ဒါကြောင့်ဦးဇင်းတို့ပညာရှင်တွေကကြည်လင်ရုပ်ဆင်းသီးခံခြင်းကျိုးရင်းနှစ်တန်တတိပဌံတဲ့ဒီလင်္ကာလေးကောင်းတယ်နော်တတိပဌံတရားကိုအားထုတ်လို့ရှိရင်အကျိုးရင်းနှစ်ပါးရမယ်အဲ့ဒါကဘာလို့ဆိုတော့ရုပ်ဆင်းအင်ကကြည်လင်ခြင်းနောက်ပြီးတော့တွေ့ကြုံလာတဲ့လောကဓာတ်စုအမျိုးမျိုးကိုသီးခံခြင်းနဲ့ကြော်လွှားသွားနိုင်တယ်ဒါပြောတာနော်အေးအဲ့ဒီတော့ဦးဇင်းတို့လူငယ်တွေကိုပြောစရာအခွင့်ကဆိုက်လာပြန်ပြီဟုတ်လားအေးစိတ်တက်ဆိုတဲ့ဟိုတင့်တယ်လှပမှုကိုပဲဖြစ်စေပဂရိယုတ်ရည်တင့်တယ်လှပမှုကိုပဲဖြစ်စေလိုချင်တဲ့ဆိုရင်တတိပဋ္ဌာန်နေသည်အလုံးကိုပြီးစေတယ်အဲ့ဒီအချက်ကိုလည်းသဘောပေါက်ဖို့လိုတယ်ဟုတ်ရလားအေးဒါကြောင့်ဦးဇင်းတို့ဒီတုတ်တန်ရဲ့နေကုန်းမှာတုတ်တန်ထဲမှာတော့မပါပါဘူးဒါဦးဇင်းကဖြည့်ဆွဲပြီးတော့ပြောတာနော်အေးရှင်မောဂလန်ကိုရမြတ်ကြီးဟောတဲ့ဒီနေအင်မတန်တွန်းအားပေးပါတယ်ဒီအပြောဆိုခက်ချောင်းတရားတွေကိုပယ်ရှားနိုင်ဖို့သို့တော့တတိပဋ္ဌာန်မပါဘဲနဲ့တော့ဒီတရားတွေဟာအမြင့်ပြတ်ပေးရှားသွားမှာမဟုတ်ဘူးဆိုတဲ့အချက်ပေါ့ဟုတ်ရဲ့လားအဲ့တော့တတိပဋ္ဌာန်တရားဆိုတာဘယ်နှပါးရှိတယ်ကြားဖို့လဲ၄ပါးလူငယ်တွေဝင်ခဲ့ပြီးတော့အပြည့်အလွတ်၅မိနစ်လောက်တော့ပြောအောင်မယ်ဟုတ်လားအေးတတိပဋ္ဌာန်ဘယ်နှပါးလဲ၄ပါးနံပါတ်၁ကာယ ानु ပတ္တနာတတိပဋ္ဌာန်ကာယ ानु ပတ္တနာတတိပဋ္ဌာန်ဆိုတာကကိုယ့်ရဲ့ရုပ်ပိုင်းဆိုင်ရာခန္ဓာသဘောကိုအမှန်တိုင်းသိအောင်ကြိုးစားတာပေါ့ဝင်လေဝင်မှန်းသိထွက်လေထွက်မှန်းသိဒါလဲကာယ ानु ပတ္တနာတတိပဋ္ဌာန်ပဲဟုတ်လားသွားရင်သွားမှန်းသည့်ထိုင်ရင်ထိုင်မှန်းသည့်အိပ်ရင်အိပ်မှန်းသည့်ပြောရင်ပြောမှန်းသည့်ဆိုရင်ဆိုမှန်းသည့်စားစားမှန်းသည့်အကုန်လုံးခန္ဓာကိုယ်ရဲ့ဖြစ်ပေါ်တဲ့အမူအရာတိုင်းကိုဖြစ်နေတဲ့အတိုင်းအမှန်အတိုင်းသိရင်အဲ့ဒါကာယ ानु ပတ္တနာသတိပဋ္ဌာန်ပဲနော်ပြီးတော့ဒီခန္ဓာကိုယ်မှာစာမင်မွေးခြင်းခြေသည်လက်သည်သွားအရေးအသားအကျော်အယုတ်ရိုးရင်းခြင်းသည်အညို့နှလုံးအသေးအမြည်အဖြစ်အဆုပ်ဥမဥသိမ်အစာသစ်အစာဟောင်းအုံနောက်သေးခြင်းတလိပ်ပြီးသွေးချွေးအစီခဲမျက်ရည်အစီကြီးတွေနှက်အစီခြင်းငယ်ဆိုတဲ့32ပါးသောအစုအဝေးဒီတာလည်းရှိတယ်လို့တကယ်မျက်စိနဲ့မြင်တယ်လို့မျိုးတစ်ပိုင်းဒီတစ်ပိုင်းဒီပိုင်းခြားပြီးတော့မြင်အောင်ကြည့်နိုင်မယ်ဆိုရင်လည်းအဲ့ဒါပါလေကာယ ानु ပတ္တနာတတိပဋ္ဌာန်ကာယ ानु ပတ္တနာတတိပဋ္ဌာန်ရဲ့နေပယ်ကအခြေကြီးဗျနော်စိတ်ကူးနဲ့သိသွားကြတဲ့နော်ယုတ်ကလတ်တွေကိုမျက်စိနဲ့မြင်ကြည့်ပေါ့ဟုတ်လားအဲ့ဒီယုတ်ကလတ်မျိုးမိမိခန္ဓာကိုယ်ဟာတေချာပေါက်ဖြစ်ရလိမ့်မယ်လို့စဉ်းစားရင်လည်းအဲ့ဒါကာယ ानु ပတ္တနာတတိပဋ္ဌာန်ပဲအဲ့ဒီကာယ ानु ပတ္တနာတတိပဋ္ဌာန်ကိုလက်တွေ့နည်းနည်းလေးစူးစမ်းကြည့်ကြည့်ပါလား ဘာမှတော့ခဲရင်တာတော့မဟုတ်ဘူးလှုပ်ဖို့ပဲခဲရင်တာဟုတ်လားလှုပ်တတ်ဖို့သိမခဲရင်ဘူးအဲ့ဒါလို့လှုပ်နေတဲ့အချိန်မှာစိတ်ရဲ့အငြိအကြေးဟာတကယ်ကင်းနေတယ်ဆိုတာကိုကိုယ်ကိုယ်တိုင်ခံစားလို့ရတယ်သိလို့ရတယ်ဟုတ်လားအဲ့ဒီအချိန်မှာကြည်လင်တယ်အေးချမ်းတယ်တန့်ရှင်းတယ်လွတ်လပ်တယ်ပေါ်ပါတယ်ဆိုတာကိုလည်းကိုယ်ကိုယ်တိုင်ခံစားလို့ရတယ်နော်လက်တွေ့လှုပ်လို့ရတယ်လက်တွေ့သိနိုင်တယ်ဆိုတဲ့အချက်ကိုဦးဇင်ကပြောချင်တာပါဟုတ်လားအဲ့ဒါပါလေကာယ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်ဆိုတာကတော့ခံစားချက်တွေကိုအမှန်အတိုင်းသိနေတဲ့သဘောပေါ့နော်ငါကောင်းနေသလားဆိုးနေသလားဒါမှမဟုတ်ငါစိတ်ညစ်နေသလားစိတ်ဆင်းရဲနေသလားစိတ်ချမ်းသာနေသလားနေသာထိုင်သာရှိနေသလားရှိမနေဘူးလားဘာဖြစ်နေသလဲခံစားချက်နဲ့ပတ်သက်ပြီးတော့အမှန်အတိုင်းသိနေတာအဲ့ဒါပါလေဝေဒနာဥပဒ္ဒံတတိပဋ္ဌာန်ခဲရင်သလားမခဲရင်ဘူးရှိကဖြစ်သွားတဲ့သဘောကိုနောက်ကလိုက်သိတာပါပဲဟုတ်ရလားအေးဝေဒနာဥပဒ္ဒံတတိပဋ္ဌာန်ပြီးတော့ပါလေစိတ်ဓာတ်ဥပဒ္ဒံတတိပဋ္ဌာန်စိတ်ဓာတ်ဥပဒနာတတိပဋ္ဌာန်ဆိုတာကငါမှာဆွဲလန်းတဲ့စိတ်တွေဖြစ်နေသလားဖြစ်မနေဘူးလားပြင်းမာတဲ့စိတ်တွေဖြစ်နေသလားဖြစ်မနေဘူးလားအဆင့်နှိမ့်သလားအဆင့်မြင့်သလားစိတ်တွေကဖွာသလန်းကျင်းနေသလားသို့မဟုတ်စုစည်းနေသလားနော်အထက်တန်းကြတဲ့စိတ်တွေလားအောက်တန်းကြတဲ့စိတ်တွေလားလို့စိတ်တွေနဲ့ပတ်သက်ပြီးတော့အမျိုးမျိုးသိမြင်နားလည်အောင်ကြိုးစားတာကြတော့စိတ်ဓာတ်ဥပဒနာတတိပဋ္ဌာန်ဟုတ်လားဓမ္မဥပဒနာတတိပဋ္ဌာန်ကြတော့ပြောရတာအင်မတန်နဲ့နဲတယ်ကျေဝန်းတယ်ကျေပြန့်တယ်သူကတော့ဦးဇင်းတို့အကြံပြန်ပြောရရင်တော့ရှေးတတိပဋ္ဌာန်တရား၃ပါးကိုစီးပြန်းလို့ကြိုးစားလို့ဒီခန္ဓာရဲ့သဘောတဘာဝအသေးစိတ်သိလာတဲ့သဘောပေါ့ဓမ္မနုပဒနာတတိပဋ္ဌာန်။ဒါကြောင့်ဦးဇင်းတို့ဓမ္မနုပဒနာတတိပဋ္ဌာန်မှာမြတ်စွာဘုရားကအပိုင်းတွေအများကြီးပိုင်းပြီးတော့ဟောတာ။និဝရဏပါပါတဲ့ဘုဇင်ကပါပါတဲ့အာယတနာပါပါတဲ့ခန္ဓာပါပါတဲ့သစ္စာပါပါတဲ့အများကြီးခွဲပြီးတော့ဟောတာ။အကြံပြန်ပြောရရင်တော့ကိုယ်စိတ်ထဲမှာကာမဂုဏ်တွေကိုလိုချင်တဲ့စိတ်တွေဖြစ်နေရင်လည်းဖြစ်နေတယ်လို့သိတယ်။ဖြစ်မနေဘူးဆိုရင်လည်းဖြစ်မနေဘူးလို့သိတယ်။ဘာကြောင့်ဖြစ်တယ်ဆိုတာလည်းသိတယ်။ဘာကြောင့်မဖြစ်ဘူးဆိုတာလည်းသိတယ်။ဟုတ်လား။ငါမကောင်းတာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ပြီးတော့ကောင်းတာတွေနဲ့ပတ်သက်ပြီးတော့ငါမှာတတိတွေဖြစ်နေတယ်။သိမြင်တဲ့ပညာတွေဖြစ်နေတယ်။ကြိုးစားအထုတ်တဲ့ဝရိယတွေဖြစ်နေတယ်။ပီတိပတ္တိတမာတိဥပေက္ခအစရှိတဲ့တရားကောင်းတွေငါတဏ္ဍာမှာဖြစ်နေတယ်လို့လည်းသိတယ်။ဖြစ်မနေဘူးဆိုရင်လည်းဖြစ်မနေဘူးလို့သိတယ်။ဒါတွေဘာကြောင့်ဖြစ်တယ်ဆိုတာလည်းသိတယ်။ဒါတွေဘာကြောင့်ပျောက်ကွယ်သွားတယ်ဆိုတာလည်းသိတယ်။အသေးစိတ်ပေါ့ဟုတ်ရလား။သစ္စာတရားတွေကိုလည်းသိတယ်။စဉ်းစားမိတယ်အများကြီးတွေးမိတယ်အမှန်တရားတွေကိုဟုတ်လား။အဲ့ဒါလိုစဉ်းစားတွေးတာကိုလည်းနောက်ကလိုက်ပြီးတော့သိတယ်။ဒါဓမ္မနုပ္ပတ္တအဋ္ဌပဌံကိုအကျဉ်းမြင်ပြောပြတာပါဟုတ်လား။အေးအဲ့ဒီတတိပဌံတရား၄ပါးကိုတစ်လုံးနဲ့ပြန်ပြီးတော့အနှစ်ချုပ်မယ်ဆိုရင်တော့ကိုယ်အကြောင်းကိုသိအောင်ကြိုးစားတာပဲဟုတ်ရဲ့လားကျုပ်ပိုင်းဆိုင်ရာသဘောတရားတွေရှိတယ်နာမ်ပိုင်းဆိုင်ရာသဘောတရားတွေရှိတယ်နာမ်ပိုင်းဆိုင်ရာကျတော့အများကြီးခွဲထွက်သွားမှာပေါ့နော်ခံစားတဲ့သဘောမှတ်သားတဲ့သဘောစိတ်ဆော်တဲ့သဘောသိမြင်တဲ့သဘောဆိုပြီးတော့အကျဉ်းမြင်တော့၄ပိုင်းပိုင်းသွားမှာပေါ့ဟုတ်လားအေးအဲ့ဒီကိုယ်ခန္ဓာရဲ့အကြောင်းတနည်းအားဖြင့်ကိုယ်ဘဝရဲ့အကြောင်းကိုယ့်ရဲ့အကြောင်းကိုတတိပညာဝရိယဥသိပြီးတော့သိအောင်ကြိုးစားတဲ့အလုပ်ကိုပါခေါ်တယ်တတိပဋ္ဌာန်အလုပ်လို့ခေါ်တယ်အဲ့ဒီတတိပဋ္ဌာန်အလုတ်သည်ယခုနကပြောခဲ့တဲ့အပြောဆိုခက်ချောင်းတရားတနည်းအားဖြင့်လူမုံချောင်းတရားဒီလိုပြောသွားတာနော်ရှင်မောက္ကလကဟုတ်လားလူတွေမနှစ်သက်ချောင်းတရားမမျက်နှိုးချောင်းတရားဟုတ်လားအဲ့ဒီတရားစု16ပါးကိုအမြင့်ပြတ်ပယ်တတ်ခြင်းနဲ့ဆိုရင်တတိပဋ္ဌာန်လမ်းစဉ်အတိုင်းရှုမှတ်ပွားများလို့မဲ့ညာဖူညာကိုရခဲ့မယ်ဆိုရင်ဒါအမြင့်ပြတ်ပါဖြစ်သွားမှာလို့ပယ်ရှားသွားမယ်တကယ်လို့မဲ့ညာဖူညာကိုမရသေးတောင်မှဉာဏ်ကြီးလာပြီဆိုလို့ရှိရင်ကိုယ့်ရဲ့ကြီးလာတဲ့အသိဉာဏ်ရဲ့အစွမ်းကြောင့်တော်ယုံတန်ယုံဆိုးတာတွေကတော့မဖြစ်နိုင်ဘူးလို့ဦးဇင်းထင်တယ်။မဖြစ်နိုင်ဘူးဆိုတာအမြဲမဖြစ်ဘူးပြောတာမဟုတ်ဘူးနော်။တော်တော်ကြီးကိုပါလျားသွားလိမ့်မယ်လို့ပြောတာ။ဟုတ်လား။ဆိုကြပါစို့တရားကိုကြိုးစားအထုတ်လို့တကယ်ရင်ကျက်လာပြီဆိုလို့ရှိရင်ကောက်ကျစ်တဲ့သဘောလှက်ပတ်တဲ့သဘောဟုတ်လား။အလွန်မာနကြီးတဲ့သဘောကြံထန်ခတ်ထန်တဲ့သဘောဓာရီယွန်နေပြီးတော့နူးညံ့တဲ့သဘောတိမ်မွေးတဲ့သဘောနှိမ်ချတဲ့သဘောဓာရီမဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်နော်မဉ္ဉံဖုန်ဉဏ်ကြီးရမှပယ်ရှားနိုင်တယ်လို့တရသေးလည်းပဲအဲ့လိုမှတ်မထားနိုင်အောင်ဒါကအမြင့်ပြတ်ပယ်တာကိုဦးဇင်းတို့ကပြောတာဟုတ်လားမဉ္ဉံဖုန်ဉဏ်ကိုမရသေးခင်မှာလည်းပဲဒီတတိပဋ္ဌာန်ရဲ့အစွမ်းကြောင့်ဒီတရားစိုးတွေဟာမိမိတန်တမှာအတော်အတန်တော့ပါလျားသွားနိုင်တယ်ဆိုတာကတော့လက်မခံလို့မရဘူးဟုတ်ရလားအေးအမျက်တွေနှဲသွားတာမျိုးဆက်ဆံရေးတွေကောင်းလာတာမျိုးကိုယ့်ကိုစောရကတက်လာတဲ့ပုံစံတွေပေါ်မှာပြည်ပြည်လည်လည်ဆက်ဆံနိုင်တာမျိုးဟုတ်လားအေးအဲ့ဒီလိုမျိုးရင့်ကျက်တဲ့သဘောသဘောထားကြီးတဲ့သဘောတွေကိုဆောင်ပြီးတော့ကိုယ့်ရဲ့ဘဝဟာအကြီးအသေးရှိတဲ့ဘဝတစ်ခုဖြစ်မလာနိုင်ဘူးလားဖြစ်လာနိုင်တယ် ဟုတ်ရလားဒါကြောင့်ဦးဇင်းတို့ကဒီတရားရဲ့ဏိကုံကျုံမှာတတိပဋ္ဌာန်လေးကိုထည့်ပြီးတော့ပြောလာဟုတ်ရလားမထေရမြတ်ကြီးဟောတဲ့အတိုင်းဒါတွေဟာအပြောဆိုခက်ကြောင်တရားတွေပါလို့သိရတဲ့အတွက်ကြောင့်လည်းဖယ်ရှားခြင်းစိတ်တွေအများကြီးပေါက်ရတယ်ဟုတ်ရလားအဲ့လိုဖယ်ရှားခြင်းစိတ်ပေါက်အောင်လည်းသူကပြောတာလို့ထင်ပါတယ်ဦးဇင်းကဟုတ်လားဒီတရားတွေသူများတန်တမာရှိနေရင်ငါမနှစ်သက်နိုင်ဘူးငါတန်တမာရှိရင်သူများနှစ်သက်မှာမဟုတ်ဘူးဆိုတဲ့အတွေးကလည်းပဲဒီတရားစိုးတွေကိုဖယ်ရှားအောင်ကြိုးစားတဲ့နေရာမှာအများကြီးတွန်းအားပေးလိမ့်မယ်လို့ဦးဇင်းထင်တယ်ဟုတ်လားပြီးတော့မှန်ကြည့်ပြီးတော့မတင့်တယ်မတတ်ရတာတွေကိုဖယ်ရှားသလိုကိုယ်စိတ်ကိုတရားမှန်ကိုထောင်ပြီးတော့ကိုယ်စိတ်ကိုမြင်အောင်ကြည့်ပြီးတော့ဒီအညီအကျေးတွေရှိနေတယ်ဆိုရင်ဖယ်ရှားနိုင်ဖို့ကြိုးစားပါမရှိဘူးဆိုရင်လည်းဝမ်းမြောက်ဝမ်းသာနေပါဆိုတဲ့ဟောကြားချက်ကလည်းပဲဒီတရားတွေကိုဖယ်ရှားအောင်လုပ်တဲ့နေရာမှာအများကြီးတွန်းအားပေးမယ်လို့ဦးဇင်းတို့ယုံကြည်ပါတယ်ဟုတ်လားအေးဒါပေမဲ့တတိပဋ္ဌာန်ကတော့ပါရလိမ့်မယ်ဟုတ်ရလားအေးဒါကြောင့်ဘေးသာပေါင်းတော်ကောင်းတို့ဒီကနေ့ညဗားတဲ့တော့တရားကောင်းစဉ်ကမှန်ကြည့်လိုက်ပါဦးနဲ့ဟုတ်လားအနုမာနသုတ်တံနဲ့ဟုတ်ရလားယဟန်တော်တွေရဲ့ဘိက္ခုပါတိမောက်လို့တောင်တင်စားခံရတဲ့သုတ်တံတရက်မှာအနည်းဆုံးတစ်ချိန်မှမစင်စားရင်တော့မသင့်တော်ဘူးလို့အပြောခံရတဲ့သုတ်တံပေါ့ဟုတ်လားအဲ့ဒါလောက်ကောင်းတယ်ပေါ့နော်ဒါကြောင့်ဘေးသာပေါင်းတော်ကောင်းတို့ကိုယ့်ရဲ့ဘဝကိုယ့်ရဲ့စိတ်ဓာတ်တန့်ရှင်းအောင်လှပအောင်တင့်တယ်အောင်ဒီသုတ်တံလေးကိုအမြဲမပြတ်စဉ်းစားဆင်ခြင်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်ဒီသုတ်တံမှာလာတဲ့နိလမ်းများနဲ့မိမိတို့ရဲ့စိတ်ဓာတ်ကိုတန့်ရှင်းဆင်ခြင်အောင်ကြိုးစားတတိပဋ္ဌာန်နိလမ်းများနဲ့တန့်ရှင်းဆင်ခြင်အောင်ကြိုးစားပြီးတော့တကယ်တန်ရှင်းစင်ကြကြတဲ့စိတ်တက်မြင့်မြတ်ကြတဲ့အရိယာတတော်စင်များဖြစ်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓအနုဘာဝေနတရာဒုက္ခီဘဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မာနုဘာဝေနတရာဒုက္ခီဘဝန္တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗသံဃာနုဘာဝေနတရာဒုက္ခိဘောတုတိတေတုမင်္ဂံသင်တရားနာပိသပေါင်းတော်ကောင်းတို့သာဒအာလုံသောတတ္တဝအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြံ့နေကြကုန်သောနတ်မိမိတို့အိမ်မှာစောင့်ကြံ့နေကြကုန်သောနာမိမိတို့တာနာမိမိတို့ကဘာမှာစောင့်ကြံ့နေကြကုန်သောနာမျက်နှာကောင်းနာပေါင်းတို့ကလည်းပဲအကံတို့ရကံတို့ကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းသာဘဝရာနုဘဝေနကင်းကံဝါလူသေးစုမကပွင့်တော်မူကြတဲ့ဆူဆူတို့တာဘာဖျက်ရှင်ကိုတော်မြတ်တို့ရဲ့တကူတေဇောအာနုဘောတော်တို့ကြောင့်၎င်းသာဘဓမ္မာနုဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိတိဟုဆိုသောဆေရန်သောတရားတော်မြတ်တို့ရဲ့တကူတေဇောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗသံဃာနုဘဝေနမကထံလေးယောက်ပလထံလေးယောက်ဆိုသောရှင်ယောက်တော်ရိယသံဃာရှင်မြတ်တို့နဲ့တကွာသီလကိုသမာဓိကိုပညာကိုတို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိသံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကူတေဇောအာနုဘောတော်တို့ကြောင့်၎င်းတရားနိယောညပါဘေကဝဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမှာချမ်းသာခြင်းရှိကြကုန်သည်ဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်း